ဘယ်လိုဉာဏ်ဉာဏ်ဒီနေတဲ့အကျိုးတရားဒီလေခွင့်ဆိုချက်ဒီရှိကြပါလေနော်။ဟောဤရဏဝေကတန်ယုတ်ပါဠိတော်ဩက္ခသုတ္တမဆွေမြတ်စွာဘုရားကပုဂ္ဂိုလ်သူသည်နာနဲ့အခါမှာသမေအိုအကြီးအလုံးတရားလှူတယ်နေ့လေအခါမှာသမေအိုအကြီးအလုံးတရားလှူတယ်ညနေအခါမှာသမေအိုအကြီးအလုံးတရားလှူတယ်ဒါနဲ့တကူပြုတယ်ပေါ့နော်။အဲဒီတော့သမင်းအိုးဆိုတာကတော့သမင်းကိုပရဏာထပြောလိုက်တာပါပဲ။သမင်းနဲ့ထိုက်တန်တဲ့ဆွမ်းဟင်းလျာတွေလည်းအလုံးအကျိုးဝင်ရပဲရှိပါတယ်။ဒါပေမဲ့လို့ဒီမှာကိုရင်းလေးတစ်ပါးကတော့မေးဘူးတယ်။အဲဒီသမင်းအိုးကဘယ်လောက်ကြီးတယ်လဲ။သူကတော့သမင်းအိုးကြီးလို့သာပြောတာဦးဇင်းလုံးကလည်းဘယ်လောက်ကြီးတယ်လို့တော့မပြောနိုင်ဘူးပေါ့နော်။သူတော့အကြီးဆုံးအိုးလို့ပဲသတ်မှ ဘုဂိုတယောက်ကတော့မနဲ့မနားတို့တခါညှက်ခန့်လို့မေတ္တာဇန်ဒီဝင်စားနေတယ်။နေ့လယ်မှာနားတို့တခါညှက်ခန့်လို့မေတ္တာဇန်ဒီဝင်စားနေတယ်။ညနေမှာနားတို့တခါညှက်ခန့်လို့မေတ္တာဇန်ဒီဝင်စားနေတယ်။အဲဒီတော့နားတို့တခါညှက်ဆိုတာကတော့ဘယ်လောက်ကြာလဲ။ကုက္ကလမီလိုမဲ့လိုနားမျိုးဆိုရင်တော့တော်တော်ကြာလိမ့်မယ်ထင်တယ်။ဘုန်းကြီးဆုံးကသွားရင်လည်းလမ်းမှာကြည့်ကြည့်နေတယ်နော်။ကုက္ကလသမ္မမေတ္တာတော့မဟုတ်ဘူးနော်။အပ္ပနာဇံဆိုင်အောင်ပွားနိုင်တဲ့စွန့်အင်ရှိနေတဲ့မေတ္တာဝိပါဒပြန်ကားတဲ့တကောအနိတ္တရှိနေတဲ့မေတ္တာကိုပြောလျင်ဖြစ်ပါတယ်။မနေ့စောစောတပြီလူကြောင်ခယုံတပ်ပိတ္တတဲ့ဆက်ပြီးဖြစ်ရွရွပြီးစိတ်ကတောင်းကြောင်းမြောင်းကြောင်းရောက်နေတဲ့မေတ္တာမျိုးတော့မဟုတ်ဘူးနော်။ဒါတော့အပ္ပနာဇံဆိုင်အောင်ပွားထားတဲ့ဒီမေတ္တာကတနေ့ကို၃ချိန်လောက်ပွားတယ်။မနေ့မနားလို့တစ်ခါညှက်ခတ်နေ့လယ်မနားလို့တစ်ခါညှက်ခတ်ညနေမနားလို့တစ်ခါညှက်ခတ်လောက်မေတ္တာဇံဝင်စားတယ်။အဲ့ဒီမေတ္တာဇံဝင်စားနေတဲ့ပုဂ္ဂိုလ်ရဲ့မေတ္တာစွန့်အင်ကုသိုလ်ကဒီနေ့ခမေအိုအလုံး103ချိန်ဖြူတဲ့ဌာနကုသိုလ်တဲ့တာလွန်ကြီးကျယ်မြင့်မြတ်တယ်လို့ဘုရားဟောထားတယ်။ဘယ်လိုတာလွန်ကြီးကျယ်မြင့်မြတ်တယ်လဲဆိုတော့အကျိုးတရားကြီးကျယ်မြင့်မြတ်တယ်ပြောတာပါနော်။ဒီမေတ္တာဇံကြောင့်ရရှိနိုင်တဲ့စွန့်အင်အကျိုးကမေတ္တာဇံမလျော့ကြဘဲဘုရားကိုဆုံးသတ်သွားကြရင်မဟာသုဒ္ဓသနာဆွေချာမင်းကြီးတို့လို့ဣဒ္ဓောယောက်ျားနိုးတော်လာတို့ဇမပြီတော့ကျင်းတဲ့ဧကံလာရမှာဖြစ်ပါတယ်ဒါနရဲ့စွမ်းအားကိုကြည့်လိုက်မယ်ဆိုလို့ချင်းအရှင်းမြင့်ခဲ့တဲ့ဒါနဖြစ်မယ်အရှင်းမြင့်တဲ့ဒါနဆိုတာကသီလတည်းဟုသောမြေပေါ်မှာယက်တည်ပြီးအယောင်ဖိုးဖိုးလဲ့လဲ့ဖြူစင်နေတဲ့သီလတည်းဟုသောမြေပေါ်မှာယက်တည်ပြီးရဲချစိုက်ပြိုးလိုက်တဲ့ဒါနမျိုးဖြစ်ခဲ့မယ်ဆိုရင်တော့ထိုဒါနကအလိုရှိခြင်းလူချမ်းသာကိုလည်းအကျိုးပေးနိုင်တယ်အလိုရှိခြင်းနတ်ချမ်းသာလည်းအကျိုးပေးနိုင်တယ်လူစည်းစိမ်နတ်စည်းစိမ်လူစည်းစိမ်ကိုဆိုရင်နတ်စည်းစိမ်ကိုထောက်လိုက်ရင်လူစည်းစိမ်ကငမွဲပဲနော်ဒီခါနတ်စည်းစိမ်ကိုထောက်လိုက်တော့ဒီမစည်းစိမ်ကငမွဲကလေးပဲဒီမစည်းစိမ်ကြည့်လိုက်မယ်ဆိုလို့ရှိရင်ပုံမိမှအစင်အတန်းကြည့်လိုက်ရင်လည်းနတ်စည်းစိမ်နဲ့တာလုံးနဲ့ရရှိတဲ့ခန္ဓာရင်အတဘောမှာရှိနေတဲ့ကိုယောင်ကိုယ်ဝါရီရဲ့ထုံးလင်းတောက်ပေါ်မှုကိုကြည့်လိုက်ရင်တင်တယ်မှုကိုကြည့်လိုက်ရင်လည်းနတ်တိတဲ့မြတ်စွာဘုရားလုံးနဲ့မေတ္တန်ကိုကြည့်လိုက်ရင်လည်းနတ်တို့တဲ့မြတ်စွာဘုရားလုံးနဲ့ဉာဏ်တတ်တဲ့ဖြင့်မေတ္တာဇံဖြင့်ရနိုင်တဲ့ဗြဟ္မပြည်ဒီကြည့်လိုက်မယ်ဆိုလို့ရှိရင်ဟောမေတ္တာဇံကတော့တတိယဇံတော့ပဲရနိုင်တော့တတိယဇံကြောင့်ရရှိနိုင်တဲ့ဗြဟ္မဘုံကြီးရဲ့တတ္တန်ကိုကြည့်လိုက်ရင်တော့ကဘာပေါ့နဲ့ဖြီးပြီးတော့တတ္တန်ဖြေကြပါတယ်နော်နတ်တို့ရဲ့တတ္တန်မှာကဘာနဲ့ဖြီးပြီးတတ္တန်ရှိနိုင်တဲ့ဆိုအမရှိဘူးဒါကြောင့်သက်တမ်းအရပြောရင်လေမြမချမ်းသာကတာလုံးကြီးကျဲတယ်စီးစိမ်အရပြောရင်လေမြမချမ်းသာကတာလုံးကြီးကျဲတယ်နောက်တစ်ခုမြမပြီမှာယောက်ျားမရှိဘူးမိန်းမမရှိဘူးအမျိုးသားအသွင်တန်တန်မရှိပြီးတော့အဋ္ဌိဘာဝယောဂရိတဘာဝယောဆိုတဲ့ဘာဝယောတည်းမရှိဘူးမရှိတဲ့အတွက်တားကျွေးမှုမရကျွေးမှုဆိုတာလည်းလုံးလုံးမရှိဘူးတားကျွေးမှုမရကျွေးမှုဘလောက်ပင်မနဲ့ဆင်းရဲတဲ့တကယ်လည်းသူကျွေးမွေးနေတဲ့ပုဂ္ဂိုလ်ကြီးနားမလည်ဘူးလားနားလေကြောင်ကြမှုလေးတောင်းတမှုလေးသိညာစုံရင်မှုလေးပူဆွေးမှုလေးသိညာညီမကြီးကဒေါသတွေကိုဘုံအင်းင်းနဲ့ပယ်ထားပြီးဖြစ်တဲ့အတွက်စုံရင်မှုပူဆွေးမှုဝန်ကျွေးရမှုကိုစင်ကိုစင်ရမှုတော့ရှိတယ်မလို့ရှိတယ်မယ်စင်စင်ရမှုတော့လို့မရှိဘူးပြင်ဆင်ပူပန်ရမှုမှမမရှိဘူးအာဟာရပရိယေတနာဒုက္ခအာဟာရရှာဖွေရတဲ့ဒုက္ခလည်းမရှိဘူးသူတို့ကပိဋိဘက်ခါဇာတိတွေဝင်စားပြီးဇာတိမှာအကျုံးဝင်နေတဲ့ပီတိ ရတာလေးဖြင့်ခန္ဓာအိမ်ကိုမြတ်တာစွာနေထိုင်နိုင်တဲ့ဆောင်းအပ်ရှိတယ်။ပီတိကိုပဲအစာအာဟာရဖြင့်အသုံးပြုနေကြတယ်။စာရင်ဝူရင်နေရင်ကြောင်ကြစရာတောင့်တစရာရှာဖွေစရာဘာမှမရှိဘူး။မကောင်းဘူးလား?ရှိကောင်းတယ်။သို့သောအကောင်းသားကြီးတော့မဟုတ်ဘူးနော်။ဘာဖြစ်လို့အကောင်းသားကြီးမဟုတ်ရတဲ့လို့မင်းတို့အိုးမှုနားမှုသိမှုမသိဘူး။ဆိုရင်ရမှုဘူးဆိုရမှုရေ။ဇမဘဝမှာกินနေတယ်ဆိုရင်တော့လေဒီဇမအစီအစဉ်ကကြာရှည်တည်တဲ့မေတ္တာဇံတက်တဲ့ဖြင့်သွားနေတဲ့ဇမအစီအစဉ်ကကြာရှည်တည်တဲ့ဆိုင်နဲ့သွားအောင်မရှိဘူး။အချိန်မှာကံအဟုန်လေးတွေကလျော့နေလာလို့ရှိရင်နှက်ပြီးတော့ဖို့လုပြီးတော့တဖန်ပြောင်းပြီးဖြစ်လာရမယ်။ယုံကြည်နေပြီးရောက်တဲ့အခါကာမဂုဏ်တွေခံစားပြီးတော့လောဘဒေါသမောဟတွေထူပြောပြီးဒုစိတ်တွေလွန်ကျူးတဲ့အမိအုံးမယ်ဆိုရင်လည်းတစ်ချိန်အပယ်လေးဘုံဘက်ကိုတားဆူပြီးဆင်းရအောင်မှာဖြစ်တယ်နော်။ဒါကြောင့်အပယ်တန်ត្រာနဲ့လုံးဝအဆက်အသွယ်ပြည့်နေတဲ့သဘာဝမျိုးဟုတ်လား?မဟုတ်သေးဘူး။ဒါကတော့လောဘဒေါသမဲ့ညာဘုံညာမရရှိသေးတဲ့မေတ္တာဇာဝင်စားတဲ့ပုဂ္ဂိုလ်တွေအတွက်ပြောတဲ့စကားပါနော်။တာမကုသိုလ်ရှင်ပုဂ္ဂိုလ်တို့မေတ္တာဇာဝင်စားပြီးဓမ္မကြီးလမ်းနေတဲ့ပုဂ္ဂိုလ်တွေအတွက်ရည်ညွှန်းပြီးပြောတဲ့စကားပဲ။ဒါကြောင့်ဒီအကျိုးတရားဟာကြီးကျယ်တဲ့မြင့်မြတ်တဲ့အဆိုတော်နဲ့သိအထက်တန်းကြာကြာကြီးတော့မဟုတ်လာသေးဘူးနော်။သို့သောအဲ့ဒီလိုကြီးမားတဲ့အကျိုးအာဏိသင်တစ်ခုကိုရရှိမယ်ဆိုလို့ရှိရင်ဘာကျိုးမှမရတဲ့လုပ်ငန်းဆိုင်တော့ပုံမကောင်းဘူးနော်။ကောင်းတော့ဘော။တာကျိုးမှုမရတဲ့ကျိုးမှုတွေကြောင့်ရရှိမယ်အကျိုးတရားနဲ့ဒီအကျိုးတရားနှစ်ခုတိုင်းတိုင်းကြည့်လိုက်ဒီကျိုးကပိုပြီးကြီးကျယ်ကြီးကျယ်မှုမြင့်မြတ်မှုမရှိဘူးလား?ရှိနေပါတယ်သိကောင်းနော်။နောက်တစ်မျိုးကတော့ဣဒ္ဓနာဝေကနာယုတ်ပါဠိတော်မှာပဲဩပမတုတ်တံဆိုပြီးတုတ်တံဤလာပါတယ်ဆိုဩပမတုတ်တံမှာလည်းမြတ်စွာဘုရားကအိန္ဒိအိန်နဲ့နှိုင်းထိုင်ပြီးတော့ဒီမေတ္တာရဲ့အကျိုးအာဏိသင်္ကေတကိုဟောထားတယ်အိန္ဒိမှာအမျိုးသမီးတွေကတိတ်များတယ်အမျိုးသားကနေပါတယ်အမျိုးသမီးတွေများပြီးတော့အမျိုးသားနေပါနေတဲ့အိန္ဒိအိန်ကိုတခုတည်းများတယ်ဝင်ရောက်မယ်ဆိုရင်မလွယ်ကူဘူးလားလွယ်ကူတယ်ဒီလောကဒီကောက်ကဘုံကြီးပါလိမ့်မိလောင်သွားတယ်အိန္ဒိယမှာအမျိုးသမီးနေရာသုံးယောက်လောက်ပဲရှိတယ်။တောကြောင်နေကလည်းသိတယ်ဒီအိမ်ကိုမီးမလောင်ဘူး။မီးမလောင်တဲ့အိမ်ကိုတောကြောင်နေကသိတယ်တက်ပြီးတော့အထယ်ဒုက္ခတွေထမ်းတော့တယ်။အမျိုးသမီးတွေကထိုင်ပြီးတော့ပဲကြည့်နေရတယ်နော်။တောကြောင်၄-၅ယောက်တက်လာပြီးထမ်းသွားကြတယ်။အမျိုးသမီးတွေသာရှိပြီးတော့အမျိုးသားမရှိတဲ့အိမ်ကိုတခုတည်းနဲ့တည်းကဝင်ရောက်ယူအလွယ်ကူးတဲ့သဘောရှိတယ်နော်။အဲ့ဒီပုံစံလိုပဲမေတ္တာဘာဝနာမပွားများနေတဲ့ပုဂ္ဂိုလ်ကိုနတ်ဘုရားကအလွယ်တကူနဲ့ဝင်ရောက်နှောက်ယှက်မယ်ဆိုရင်နှောက်ယှက်လို့ရတယ်။ဒါကြောင့်ယောက်ျားတွေကများပြီးတော့အမျိုးသမီးနေပါတဲ့အိန္ဒိယကိုတခုတည်းများတွေဝင်ရောက်ဖို့ရန်ခက်ခဲတယ်လို့ပဲမေတ္တာဉာဏ်ဖြင့်ကာကွယ်ဆုံးရှုံးမှုကိုအမြဲအယယူနေတဲ့ယောဂဝိဇ္ဇာပုဂ္ဂိုလ်အဖို့နတ်ဘုရားတဲ့ဘေးအန္တရာယ်တွေကလာပြီးနှောက်ယှက်ဖို့ရန်အမြဲတမ်းခက်ခဲတယ်ဆိုပြီးတော့လည်းမြတ်စွာဘုရားမေတ္တာရဲ့အကျိုးကိုဟောထားပါတယ်နော်။တကောရှိတဲ့နတ်ဘုရားတွေတောင်မှမဖြစ်ရှိနိုင်ဘူးဆိုတော့တကောမရှိတဲ့တစ်ဖြည်းဖြည်းပိတ်တာတွေကနှောက်ယှက်ဖြစ်ရှိလို့ရနိုင်မှာတော့မလားမရနိုင်တော့ဘူးဟုတ်တယ်မလားဒါကြောင့်မေတ္တာဇန်ဒီတကယ့်အားကောင်းတဲ့အကာအကွယ်အယံတအဆောင်ချွန်တစ်ခုမဖြစ်ဘူးလားဖြစ်နေတယ်နော်နောက်တစ်ခုကတော့ဦးဇင်းတို့လက်ဖြင့်တစ်ခါဒီလောက်မှမေတ္တာပွားနေတဲ့ပုဂ္ဂိုလ်မေတ္တာဇန်ကိုဝင်စားနေတဲ့ပုဂ္ဂိုလ်ဟာဉာဏ်မရှိသုံးတဲ့ပုဂ္ဂိုလ်ဘုရားမြတ်အဆုံးအမဩဝါဒကိုလိုက်နာနေတဲ့ပုဂ္ဂိုလ်ဖြစ်ပြီးတန်းကျင်ရဲ့ဆွမ်းကိုအကျိုးမဲ့အချင်းချင်းဖြစ်အောင်မသုံးဆောင်ပဲအကျိုးမဲ့အချင်းချင်းဖြစ်အောင်မပြုပဲသုံးဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ကြောင်းကိုလည်းမြတ်စွာဘုရားဟောအင်္ဂုတ္တပါဠိတော်မှာဟောကြားထားပါတယ်နော်။ဘာဖြစ်လို့ဒီမေတ္တာပွားနေတဲ့မေတ္တာဇံဝင်စားနေတဲ့ပုဂ္ဂိုလ်ရဲ့ဆွမ်းသုံးဆောင်ခြင်းဟာမွန်မြတ်ရတယ်လို့မေးရင်တော့သာမိပရိဘောကစိုးရပိုင်ဆိုင်ခြင်းဖြင့်သုံးဆောင်ခြင်းလုပ်ငန်းတစ်ခုဖြစ်တယ်။နောက်တစ်ခုအာနာနယပရိဘောကကျွေးမတင်တော့သုံးဆောင်ခြင်းတစ်ခုလည်းဖြစ်တယ်။ဒါရိသပရိဘောကအမွေကအဖြစ်သုံးဆောင်ခြင်းဖြစ်တယ်။အဲ့ဒီလိုကျွေးမတင်တဲ့သုံးဆောင်ခြင်း၊စိုးရပိုင်ဆိုင်ခြင်းဖြင့်သုံးဆောင်ခြင်း။စိုးရပိုင်ဆိုင်ခြင်းအနောက်အမွေကအဖျားရှင်ရဲ့အမွေကအဖြစ်နဲ့သုံးဆောင်ခြင်းဖြစ်နေတဲ့အတွက်ကြောင့်ဒီသုံးဆောင်ခြင်းဟာအကျိုးရှိတဲ့သုံးဆောင်ခြင်းတစ်ခု။ပုံစံလေးဆိုလို့ရှိရင်အရှင်သူဗုဒ္ဓမထေရပဲ။သူကမေတ္တာဇံဝင်စားတဲ့နေရာမှာဣတိရိယတော်မူတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်။ယဟန်နဲ့မထေမြတ်ပါပဲ။ဆန်းငံကြွပြီးဆိုလို့ရှိရင်အိန္ဒိယကိုအိန္ဒိယရှိမှရပ်လိုက်ပြီးဆိုတဲ့ဒီပြည်နယ်ထဲဆွမ်းလုံးမဲ့ဒီအိန္ဒူအိန္ဒတွေကိုမေတ္တာဇံအရင်ဝင်စား။ဝင်စားပြီးတဲ့အချိန်ခါကျတော့မှဒီဆွမ်းကိုအယူခံတယ်။ဘာကြောင့် မေတ္တာဇာဝင်စားနေတဲ့ပုဂ္ဂိုလ်ကိုလောင်းစုနေရတဲ့ပုဂ္ဂိုလ်တွေကအမြဲတမ်းကြီးညိုလေးစားချက်ကြီးညိုလေးစားတဲ့တရားပြတွေတိုးပွားပြီးမေတ္တာဓာတ်တွေချမ်းသာပြီးတော့လောင်းစုလိုက်တဲ့ဒါနကုသိုလ်တွေပို့ပြီးအကျိုးကြီးတယ်အလှရှင်နေအကျိုးပိုကြီးပါတယ်ဆိုတဲ့ဥတည်ချက်ဖြင့်မေတ္တာဇာဝင်စားပြီးမှသာဆိုင်ခြင်းသူပုဒ်တိမတိတိဆောင်းကိုအယူခံလေးရှိသို့သောစိတ်ကိုနိုင်နေအောင်ဆုံးမထားပြီးတဲ့ယန္တာမတိမြတ်တပါးဖြစ်နေတာကလည်းအကြောင်းတစ်ခုမေတ္တာဇံကိုအဝဝစွာလေးလာနိုင်နှင်းထားတဲ့ပုဂ္ဂိုလ်ဖြစ်တာကလည်းအကြောင်းတစ်ခု။ဒါကြောင့်အလွယ်တကူမေတ္တာဇံကိုချက်ချင်းဝင်စားချက်ချင်းဝင်စားလို့ရတယ်။ပြီးတော့တစ်ဖက်ကိုပြန်ကြည့်စမ်းကြည့်သာမိမိကိုကျွမ်းမလူတန်းပြည့်စုံဆောင်ရှောက်နေတဲ့ပုဂ္ဂိုလ်တွေနော်။စေတော်ရလည်းမဟုတ်မြို့တော်ရလည်းမဟုတ်မိဘလည်းမဟုတ်။ဒီလိုပုဂ္ဂိုလ်တွေဟာမိမိအတွက်အပင်ပန်းခံပြီးတော့နခုကချွေချီမှကြအောင်ရင်းနှီးပြီးတော့မှရရှိရှားဖွေထားအပ်တဲ့ပြည်သူဝတ္ထုတွေကိုရိုးရိုးသေးသေးမုံမြင့်မြင့်နဲ့လှမ်းရှုတယ်။ဒီလိုတဲ့ပုဂ္ဂိုလ်ကြီးအကျိုးကြီးပါလေဆိုတဲ့စိတ်ထားတယ်ထားတယ်လားမထားတယ်ဘူးလားထားတယ်နဲ့ဒီလိုတဲ့နေတဲ့ပုဂ္ဂိုလ်ကြီးအကျိုးကြီးရပါစေလို့ဒီစိတ်ထားရှိကြမယ်ဆိုရင်သူတော်ဘုကောင်းဘက်ကရရှိအပ်မယ်ရရှိထားတဲ့တရားတွေကဘာတွေလဲသီလရယ်သမာဓိရယ်ပညာရယ်ဒီပိဋကတ်သုံးရအကျင့်ရမယ်ဒီမေတ္တာကိုအလွယ်တကူဝင်စားနိုင်တဲ့ပုဂ္ဂိုလ်အခုတခံကြည့်လိုက်ရင်သီလကအစင်ကျပြီးဖြစ်နေပြီဘာဖြစ်လို့လဲဒီလက်ရှိတဲ့ပုဂ္ဂိုလ်ဒီမှာဒီလက်ဒီဟူသောမြေပေါ်မှာရပ်တည်ပြီးတော့ဒီသမာဓိကိုထူထောင်ရင်ထူထောင်လို့ရပါတယ်။ဒီတော့သမာဓိရှိနေတဲ့ပုဂ္ဂိုလ်အဖို့သမာဓိသမာဓိဘိက္ခုဝေဘာဝေတသမာဓိတောဘိက္ခုဘိက္ခုယထာဘူတံပသနာတိခြေတန်ရတဲ့သမာဓိထူထောင်ကြသမာဓိရှိနေတဲ့ပုဂ္ဂိုလ်ဒီယထာဘူတမဖို့မပြောင်းဟုတ်တိုင်းမှပြောင်းသိတဲ့ဉာဏ်ပညာရရှိလိမ့်မယ်လို့တရားဟောထားတယ်။ဒါကြောင့်သမာဓိရှိလာတဲ့ပုဂ္ဂိုလ်အဖို့ယထာဘူတဉာဏ်အမြင်နဲ့မှန်ရှင်းသိကြလာဖို့ရမလွယ်ကူဘူးလားလွယ်ကူနေတယ်ဒါကြဒီမေတ္တာဇံဝင်စားနေတဲ့မေတ္တာဇံသမာဓိကိုအလွယ်တကူဝင်စားနိုင်တဲ့ပုဂ္ဂိုလ်အဖို့ဒီကသမာဓိပညာသိခါ၃ရကအစုံပြည့်ဖြစ်နေတော့ဘုရားရှင်ကနေပြီးတော့တပိသာဝကတွေကိုဆက်ခံဖို့ရန်အတွက်သာသနာတော်မှာပြည့်အပ်အနှင်းလိုက်တဲ့အမွေဟာဘာအမွေလဲ39ပါးသောဗောဓိဝေကီအတရားအမွေပဲနော်39ပါးသောဗောဓိဝေကီအတရားဒီကိုအမွေခန္ဓာကိုဘုရားရှင်ကနှိမ့်ချိုက်တယ်အာမင်ဓမ္မဒါယတာဘိက္ခဝေဝိဟရထမအာမိတဒါယတာဘိက္ခဝေခြေတယံတို့ဓမ္မဒါယတာဝါဒီမေခိယဓမ္မအပြာ39ပါးသောတရားဖြင့်အမွေခံရှိကြကုန်သည်ဖြစ်ပေဝိဟရထံဒီတိုင်းကြပါကုန်လောအာမိတဒါယတာပစ္စည်းလေးပါတိဟုသောအာမိတလျင်အမွေခံရှိကြကုန်သည်ဖြစ်ပေမဝိဟရထံမနေတိုင်းကြပါကုန်လင်ဒီလိုမြတ်စွာဘုရားတိုက်တွန်းထားတယ်ဘာကြောင့်လဲသန္တန်ကကြောင့်ခေခေါ်တဲ့ပစ္စည်းလေးပါးကိုဆွဲလန်းပြီးတော့ဤပစ္စည်းလေးပါးကိုသာသနာတော်မှာရရဲ့အတွက်ကြိုးပမ်းပြီးဘုရားရှင်ထံမှာအမွေခံယူနေတဲ့ပုဂ္ဂိုလ်တွေဆိုဖြစ်နေတယ်ပစ္စည်းလေးပါးအပေါ်မှာတွင်တန်းတက်မဲ့တဲ့တဏှာလေးကိုမသိနိုင်မှုမဆိုင်နိုင်မှုမသိနိုင်မှုမသိနိုင်မသိနိုင်ဖြစ်နေခဲ့မယ်ဆိုရင်ဤပစ္စည်းလေးပါးအပေါ်မှာတွင်တန်းတက်မဲ့နေတဲ့တဏှာကဒီယဟန်တော်ကိုဘယ်ကိုဆွဲခေါ်သွားမလဲအပေလေးပုံရောက်အောင်ဆွဲခေါ်သွားမယ်ကိုယ်ကလည်းဒီလိုဒီလိုပုံမှန်ကြီးမြတ်ပြောင်းလဲတော်မူပြီးအကြောင်းမှမကြုတ်ဘူးဆိုတဲ့အတန်ကြီးမကြဘူးလားသဘောကျတယ်။ဘုရားရှင်လက်ထက်ကလည်းတိဋ္ဌယဟန်အသိစက်စက်တန်ခမ်းလေးဒီလိုကျွဲ့လန်းပြီးသိလိုက်တော့ဒီတန်ခမ်းမှာဘာသာဖြစ်နေလဲ။နန်းသာဖြစ်နေတယ်အားလုံးကြားဖို့ကြားနော်။ဒါကြောင့်ဒီပစ္စည်းလေးပါအပေါ်မှာကျွဲ့လန်းနေတယ်ဒီတွေ့တာတက်မနေတယ်တခါကကျွဲ့လန်းတဲ့ပုဂ္ဂိုလ်ကိုဘယ်ဘက်ဆွဲခေါ်သွားလဲ။အပင်လေးဘုံကရောက်အောင်ဆွဲခေါ်သွားနေတယ်ဒါကြောင့်ဒီပစ္စည်းလေးပါးကိုရရှိရတဲ့သံဃာတော်မှာကြိုးစားဖို့မဖြစ်သေးခြင်းဘူး။ပစ္စည်းလေးပါးကိုသာဘုရားရှင်ကမှအမွေခံယူနေတဲ့ပုဂ္ဂိုလ်ရင်မဖြစ်သေးခြင်းဘူး။ဘာတွေသာအမွေခံရမလဲ။ဝါရိဘကိယဓမ္မအပြာ39ပါးသောတရားတွေကိုအမွေခံပြီးတော့သံဃာတော်မှာနေထိုင်စေခြင်းနဲ့နေထိုင်လိုက်တော့ဘာထူးလဲ။ဝါရိဘကိယဓမ္မအပြာ39ပါးထဲမှာအကျဉ်းချုပ်လိုက်မယ်ဆိုလို့ရှိရင်မဂ်ဉ္စီပါသွားဆိုင်ပါတယ်။မဂ်ဉ္စီပါကိုအကျဉ်းချုပ်လိုက်တော့သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်ခေါ်တဲ့ကျင့်စဉ်၃ရပ်ထွက်လာတယ်။သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပကပညာကျင့်စဉ်သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝကသီလကျင့်စဉ်သမ္မာဝါယမသမ္မာတတိသမ္မာသမာဓိကသမာဓိကျင့်စဉ်သီလသမာဓိပညာသိက္ခာ၃ရပ်ကိုဘုရားရှင်ထံမှအမွေခံယူနေတဲ့ယဟန်ကောင်းယဟန်မြတ်တွေယောက်ျားကောင်းယောက်ျားမြတ်တွေအမျိုးကောင်းသမီးတွေဖြစ်ကြစေခြင်းနဲ့အဲ့ဒီလိုသီလသမာဓိပညာခေါ်တဲ့သိက္ခာ၃ရပ်အကျင့်မြတ်ကိုအမွေခံတဲ့အပိုင်းမှသီလကအရှင်းမြင့်တဲ့လောကုတ္တရာသီလအတိသမာဓိကလည်းလောကုတ္တရာမဉ္ဇဉ်ဖုံးညာနဲ့ရှင်းတွဲနေတဲ့သမာဓိအဖြစ်ပညာကလည်းသုတ္တသစ္စာသမာဓိတိလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာကိုထူထင်းပြီးတဲ့ပညာသမုဒိယသစ္စာကိုထူထင်းပြီးတဲ့ပညာ နိရောဓသစ္စာအငြိမ့်တဲ့အတင်္ဂလတနိဗ္ဗာန်ကိုထိုးထွင်းသိတဲ့ပညာမဂ္ဂသစ္စာခေါ်တဲ့အငြိမ့်တဲ့ကိုထိုးထွင်းသိနေတဲ့မဉာဏ်နဲ့ရှင်တွေ့နေတဲ့မဂ္ဂင်တရားကိုရှင်းပွားလို့ခေါ်ဆိုတဲ့မဂ္ဂသစ္စာကိုသိတဲ့ပညာအဲ့ဒီဉာဏ်ပညာကိုသာလင်ဘုရားရှင်ကအဓိကထားထားပါတယ်နော်ဒါကြောင့်ဒီသီလသမာဓိပညာသိက္ခာ၃ယောက်ကျမ်းအင်ဆုံးနေတဲ့ပုဂ္ဂိုလ်ဒီအကြွေမိမိရဲ့သီလသမာဓိပညာသိက္ခာ၃ယောက်ကသောတာပတ္တိမဂ်ညာဘုံညာနဲ့ရှင်တွဲနေတဲ့သီလသမာဓိပညာသိက္ခာ၃ယောက်အကျင့်မြတ်ဖြစ်ခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ကိုဒီသီလသမာဓိပညာသိက္ခာ၃ယောက်အကျင့်မြတ်ကအဘယ်ဘေးကြီးမှလွတ်အောင်ဆွဲဆောင်ပြီးကယ်တင်ပေးနိုင်တဲ့ဆွမ်းအားရှိတယ်အဘယ်တန္တရာကြီးဆိုတဲ့ကျုပ်ကိုလွတ်ဖို့အမတန်ခက်ခဲတဲ့လုံငန်းတစ်ခုအမှန်တန်ကျုပ်ကိုလွတ်ဖို့ခက်ခဲတဲ့ဒီအပေတန္တရာကြီးမှာထုံဆောင်ကယ်တင်ပေးနိုင်တဲ့စွန့်အင်းကြီးရှိတယ်ဆိုရင်ဒီစွန့်အားတွေရအောင်ယူထားဖို့မကောင်းဘူးလားသိကောင်းလားအဲ့ဒီစွန့်ဟာစွန့်အားတွေဘာကြောင့်ရရှိလဲဘုရားရှင်ရဲ့သာသနာတော်မှာမှီတင်းပြီးတော့ဘုရားရှင်ထံမှာဗောဓိဘက္ခီယဓမ္မအပြာ38ပါးသောတရားကိုအမွေခံယူတဲ့ယောက်ျားကောင်းတွေယောက်ျားမြတ်တွေမိမကောင်းတွေမိမမြတ်တွေဖြစ်အောင်ကျင့်ကြံကြိုးကိုဘောများအထုတ်လို့ရရှိတဲ့အကျိုးတူပဲနော်ဒါကြောင့်ဘုရားရှင်ထံမှာပစ္စည်းလေးပါးကိုအမွေခံတာနဲ့ဝါရိဘဂိယ138ပါးဆိုတဲ့တရားတွေကိုအမွေခံယူတာဗရင်ကပို့ပြီးကြီးကျယ်မြင့်တယ်လေဝါရိဘဂိယ138ပါးကိုအမွေခံယူခြင်းကပို့ပြီးကြီးကျယ်မြင့်တယ်အကယ်၍များတက္ကရာကမိမညာဘုံညာနဲ့ရှင်းတွဲနေတဲ့ဝါရိဘဂိယတရားဖြစ်ခဲ့မယ်ဆိုရင်ကာမစက်ဘုံကိုဒီကြိမ်လောက်တာပြန်လာမယ်နောက်ထပ်ကာမဘုံကိုဥှလှဲ့တော့မှာမဟုတ်ကာမစက်ဘုံမှာကြွခွင်လွတ်ခွင်ရတယ်ဆိုတဲ့ဒီဘေးဒုက္ခကြီးဒီသုလကြီးဟာလည်းအမတန်မုံမြတ်တဲ့သုလကြီးတစ်ခုပဲကာမဆက်ဘုံဆိုတာကကာမတဏ္ဏရဲ့ဒီနည်းကျဆက်ရနေခြင်းဖြစ်တယ်။ဒါဘုံမတွေ့တဲ့တဏ္ဏ၊သမီဘုံတွေ့တဲ့တဏ္ဏ၊ဇနီးဘုံတွေ့တဲ့အတ္တမီဘုံတွေ့တဲ့တဏ္ဏ၊ပစ္စည်းဘုံတွေ့တဲ့တဏ္ဏဒီတဏ္ဏတွေလွတ်အောင်ကျွအောင်ရုံးဖို့ဆိုတာလွယ်ပါမလား။မလွယ်ဘူး။မလွယ်ဘူးရဲ့ဒီတဏ္ဏတွေကိုလွတ်ဒီတဏ္ဏရဲ့ဉာဏ်မှလွတ်အောင်ကျွအောင်ထုတ်ဆောင်ကယ်တင်ပေးနိုင်တဲ့တရားကောင်းဆိုရင်ဒီတရားကောင်းမျိုးဒီတကယ်ကိုယ်ကိုတည်းအထံတိုက်တဲ့တရားဖြစ်အငယ်ရင်ကဒီဗောဓိဘဂိယတရားတွေကအနာဂါမိမဉ္စဘုံညာနဲ့ရှင်တွဲနေတဲ့ဗောဓိဘဂိယတရားမျိုးဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ကာမစက်တဲ့ဘုံကိုနောက်ထပ်ပြတော့မှပြန်မလာတော့ဘူးဇမတိမှာပဲဘဝဇတိရမယ်ပုဂ္ဂိုလ်မျိုးဖြစ်သွားတယ်ကာမစက်တဲ့ဘုံကိုဘယ်တော့မှဥမလဲတော့ဘူးကာမဘုံကလုံးဝကွင်းလုံးကျော့လုံးရောက်သွားတယ်ကမ္မဘုံမှာအိုးမှုနမ်းမှုသိမှုစတဲ့ခြင်းဒုက္ခအဝဝမှာလွံ့ရောက်သွားတယ်။ဒီမြမဒီမှာပဲယဟန္တာမဖြစ်မချင်းနေပြီးတော့ယဟန္တာပြိနိဗ္ဗာန်နာသုတိရဲ့နောက်ပိုင်းမှာပြိနိဗ္ဗာန်ဝေဆံယုံသိမ့်ပြီးဒုက္ခစတဲ့သိရမှာဖြစ်တယ်။အကြိမ်ကြီးဒီဘောဓိဘက္ခိယတရားကြီးကအရဟတမေညာအရဟတဘုံညာနဲ့ရှင်းတွေ့နေတဲ့ဘောဓိဘက္ခိယတရားဖြစ်ခဲ့မယ်ဆိုရင်တော့သုံးသတ္တဘုံမှာဝင်လုံးကျလွံ့မြောက်အောင်ထုတ်ဆောင်ကြင်တင်ပေးနေတဲ့တရားကောင်းကြီးဖြစ်ပါတယ်။သုံးသတ္တဘုံကဝင်လုံးကျလွတ်သွားပြီဆိုရင်ဒီဘုက္ခုအုံးမှုနာမှုသိမှုနောက်ထပ်ဓမ္မပတိတန်ခြင်းတိနည်းမှုဆိုတဲ့ဒုက္ခတွေအလုံးကင်းသွားပြီဘဝဆက်သိမ့်ပါနော်နောက်ထပ်ဘယ်တော့မှမအိုးအောင်နောက်ထပ်ဘယ်တော့မှမနာရအောင်နောက်ထပ်ဘယ်တော့မှမသိရအောင်နောက်ထပ်ဘယ်တော့မှပရိသန္ဓေမတည်နေရအောင်ထုံးဆောင်ကယ်တင်ပေးနိုင်တဲ့တရားကောင်းဆိုရင်ဒီတရားတွေကောင်းတဲ့တရားဘာတရားရှိနေလဲဘာမှမရှိတော့ဘူးဒါကြောင့်ဘုရားရှင်ရဲ့ဓမ္မအမွေခံတဲ့အပိုင်းမှာဝါရိဘဂိယဓမ္မအပြာ38ပါးသောတရားတွေကိုအမွေခံတဲ့ယောက်ျားကောင်းတွေယောက်ျားမြတ်တွေမိန်းမကောင်းတွေမိန်းမမြတ်တွေဖြစ်ဖို့မလိုဘူးလားလိုအပ်နေတယ်။ကုသီမေတ္တာဇဝင်စားနေတဲ့ပုဂ္ဂိုလ်ဟာလည်းဘုရားရှင်ထံမှာဝါရိဘဂိယဓမ္မအပြာ38ပါးသောတရားကိုအမွေခံနေတဲ့အတွက်မွန်မြတ်တဲ့အမွေခံယောက်ျားမွန်မြတ်တဲ့အမွေခံမိန်းမအဖြစ်နဲ့ဘုရားရှင်ထံမှာပစ္စည်းလေးပါးကိုသုံးဆောင်နေခြင်းဖြစ်လို့ဒီလို3000ညမျိုးကိုမုံမြတ်တဲ့3000ညတနည်းအားဖြင့်တန်းကြီးရဲ့ဆန်းကိုအကျိုးမဲ့မဖြစ်အောင်3000တဲ့3000ညလို့ဒီလိုမျိုးဆိုပြန်ချီးကျူးထားပါတယ်နော်ဆိုရပိုင်ဆိုင်ချင်းဖြင့်3000ညဆိုတာကတော့မိမိတို့တဏှာကြောင့်အဖြစ်မဲ့လွတ်အောင်မိမိစိတ်အရင်းကိုမိမိနိုင်နေအောင်ထိမ့်ွက်ပြီးတော့ဒီပစ္စည်းလေးပါကို3000နဲ့အတွဲဆိုရပိုင်ဆိုင်တဲ့အနည်းနဲ့3000ညလို့လည်းခေါ်တယ်ရွေးမတင်တဲ့3000ညဘယ်လိုကျွေးမတင်လဲလို့မေးရင်တော့ဒီပစ္စည်းလေးပါးကို3000နဲ့အချင်းကမှာမေတ္တာဇံစားတဲ့ဇန်ရှင်ကိုဝင်စားပြီးမှ3000နေတဲ့အတွက်ဒီပစ္စည်းလေးပါးကို3000ချင်းကြောင့်မိမိမှာအကုသိုလ်တရားတိုးပွားမှုမဖြစ်တော့ဘူးအဲဒီပစ္စည်းလေးပါးကိုတော့ဖို့ဒီဆုံးကို3000လိုက်လို့တဏှာလောဘစတဲ့ကိလေသာတွေဝင်ရောက်ပြီးနှောက်ယှက်ဖြစ်မယ်ဆိုရင်ဘယ်လိုနှောက်ယှက်မလဲသိကောင်းတယ်သိကောင်းတယ်သိကောင်းတယ်စားလိုက်တာစားလိုက်တာ သိကောင်းတဲ့သိကောင်းတဲ့ဇာနေပြီလို့ရှင်တယ်ကိလေသာကြွေးတွေတင်းမတော့ဘူးလားတင်းတော့ပြီဒီကိလေသာကြွေးတွေကတစ်ချိန်မှာပါလို့မလဲမကောင်းတဲ့အကျိုးပေးတော့ခုတော့မေတ္တာဇာနေဝင်စားပြီးတော့ဒီဆုံးကိုသုံးဆောင်လိုက်တဲ့အတွက်ကြောင့်သူ့မှာကိလေသာကြွေးတွေတင်းနေသေးလားမတင်တော့ဘူးနောက်ထပ်ဒီကိလေသာကြွေးကိုပြန်ဆက်ဖို့အကြောင်းမရှိတော့ဘူးဒါကြောင့်ပြောမတင်တဲ့သုံးဆောင်ကြီးမျိုးဖြစ်တဲ့အတွက်ကြောင့်လဲမြတ်စွာဘုရားကဒီလိုသုံးဆောင်ကြီးမျိုးကိုတန်းပြီးရဆုံးကိုအကျိုးမဲ့မဖြစ်အောင်သုံးဆောင်တဲ့သုံးဆောင်ကြီးဆိုပြီးဒီလိုဟောထားပါတယ်နော်ဆွမ်းလူတဲ့ပုဂ္ဂိုလ်တွေလည်းအကျိုးမကြီးမားဘူးလားကြီးမားတယ်ဘာဖြစ်လို့လဲသီလသမာဓိပညာခေါ်တဲ့သိက္ခာသုံးယအကျင့်မြတ်ဖြူစင်းမြင့်တဲ့ပုဂ္ဂိုလ်တွေကိုလှူဒါန်းတဲ့အတုဒါနကပိုပြီးကြီးကျယ်မြင့်မြတ်တယ်ဘယ်လိုကြီးကျယ်မြင့်မြတ်တယ်လို့မင်းရင်လူချမ်းသာလို့ရှိရင်လူလည်းကူကူရခိုင်းတယ်နတ်ချမ်းသာလို့ရှိရင်လူလည်းကူကူရခိုင်းတယ်လူချမ်းသာနတ်ချမ်းသာကိုအလိုမရှိဘူးနိဗ္ဗာန်ချမ်းသာကိုအလိုရှိပြီးဤဝေတ္တံတပ်ပြီးကောင်းဖို့ကုသိုလ်ပြုခဲ့ရင်လည်းဒီဒါနမျိုးစေးကနိဗ္ဗာန်ချမ်းသာကိုရသည့်တိုင်အောင်ဥပါဏိတဲ့အတ္တိနဲ့လိုက်ပြီးကျေးဇူးပြုပေးနိုင်တဲ့သောအားရှိတယ်ဒါကြောင့်လူနေတဲ့အလူရှင်နေမှာလည်းအကျိုးကျေးဇူးမများဘူးလားများနေပါတယ်ဒါကြောင့်မိမိတို့ကလူသားတဦးပင်ဖြစ်ခြင်းဖြစ်ပါစေမိမိတို့ရဲ့အမိကောင်းဆွေကောင်းတွေအပေါ်မှာချစ်မြတ်လို့တဲ့မိသားတရားထားရှိခဲ့မယ်ဆိုရင်သူတို့ကများအကြေးရဲ့မိမိအားချစ်ခင်လေးစားတဲ့စိတ်ဓာတ်ဖြင့်အလူတစ်ခုမှကြွရောက်ပြီးအလူခံပုဂ္ဂိုလ်တို့အဖြစ်နဲ့သမင်း၃၀၀ပုံဖိတ်ကြားခဲ့တယ်ဆိုရင်ပေါ့နော်မိမိတို့မိစေအပေါ်မှာလည်းမိမိကမေတ္တာထားတဲ့ကြီးပွားစေခြင်းနဲ့စိတ်ဓာတ်ရှိခဲ့ရင်မိမိဘက်ကဘာလိုအပ်တယ်မိတ္တဇံလေးဝင်စားပြီးမှသူ့လူတဲ့အလှူကိုစားကြမယ်ဆိုရင်သူ့တဲ့ပို့ပြီးအကျိုးကျေးဇူးမများဘူးလား?ဒီများတယ်ဒါလောကမှာတဦးနဲ့တဦးမိတင်းနေထိုင်ကြတဲ့အချိန်အခါလေးမှာတဦးပုံမှာတဦးကာယကမေတ္တာရှိခြင်းဝစီကမေတ္တာရှိခြင်းမနောကမေတ္တာရှိခြင်းဆိုတဲ့ဒီမေတ္တာတွေထဲမှာအထွတ်ထိပ်ရောက်နေတဲ့မနောကမေတ္တာကဒီဇံမေတ္တာဖြစ်ပါတယ်နော်ဇံနဲ့ရှင်တွဲနေတဲ့မေတ္တာဒီဇံနဲ့ရှင်တွဲနေတဲ့မေတ္တာကိုဇံဝင်စားပြီးတော့မှသူ့ရဲ့အလှူကိုမိမိကအလှူခံယူမယ်ဆိုလို့ရှိရင်မိမိဒီဟူသောအကြောင်းကြောင့်သူ့မှာအကျိုးတရားတွေပို့ပြီးကြီးကျယ်ဖွံ့ဖြိုးသွားတယ်။မိမိမိတ်ဆွေရဲ့ကောင်းစားရေးကိုမိမိကလှူလန်းတောင်းတခဲ့တယ်ဆိုရင်တော့ဇာတိဝင်စားပြီးမှသူ့ရဲ့ပစ္စည်းဝတ္ထုတွေကိုအလှူခံပြီးသုံးဆောင်ခြင်းနဲ့သူ့တွေပို့ပြီးအကျိုးရှိတဲ့အတွက်ဒီလိုအကျိုးရှိတဲ့လုပ်ငန်းရမျိုးကိုလုပ်နိုင်အောင်မိမိတို့မှာဒီမေတ္တာဆန်းဆိုးတဲ့ဆွမ်းအားလေးတွေရှိထားဖို့မလိုဘူးလား။ဒါနဲ့စိတ်ကိုယ်တိုင်ပြင်ပေးနေရမယ်။မိမိတို့ရဲ့စိတ်ကပေါ့လူပဲစားပြစ်ထားလိုက်ရင်လည်းပေါ့လူပဲစားဖြစ်ထားတဲ့ပုဂ္ဂိုလ်တွေပေါ်တယ်လမ်းလိုက်ပါတာပဲဒီစိတ်ကလေးကိုတကောအာနိသင်ထည့်အောင်တကောအာနိသင်ထည့်မြင်လာအောင်မေတ္တာတက်ပြန်ထုံမှန်းပေးလိုက်ရင်လည်းဒီစိတ်ဒီတကောရှိတယ်တကောကြည့်လိုက်တဲ့ဒီစိတ်ကခုနကစွန့်အင်အမျိုးမျိုးတွေကိုရွတ်ဆောင်ပေးနိုင်တယ်မေတ္တာအကျိုးတွေနော်ဒီနောက်တစ်ခုကတော့ဦးဇေလဟောဝေလမသုတ်တံမှာပေါ့နော်ဝေလမသုတ်တံမှာဝေလအလောင်းတော်ဝေလမပုံနာကြီးသာသနာ့ဘအချင်းကကလမလှူလိုက်တာဦးဇင်းတို့သဘူလေးတရညိုးလုံးကို9နှစ်9လ9ရက်ထုံထုံပိတ်လှူတယ်လက်ထုံးကြမလိုဘူးထုံထုံးကြီးအကုန်ပိတ်ထားရတယ်သူ့အလှူဒါနလှူလိုက်တာနော်ဒီစက်နေယူဒနာရှိတဲ့မြေဖို့ကိုဖိုးကတော်ချင်းဆက်ပြီးတော့ထမင်းချောင်းစီအောင်မောင်းတီးပြီးတော့လှူတဲ့အလှူဒါနဘွယ်ကြီးပဲအဲ့ဒါတော့ကြီးကျယ်တဲ့အလှူဒါနဘွယ်ကြီးပါဒိဋ္ဌိသမ္ပါဏလို့ခေါ်ဆိုအပ်တဲ့သောတပ္ပတ္တိမဉ္ဇဉ်အမြင်နဲ့ပြည့်စုံတဲ့အလှူခံပုဂ္ဂိုလ်တူဥပမာမရှိခဲ့ဘူးလုံးတော်ဝိလာမပုံနာကြီးကသူ့ရဲ့အလှူဒါနမှာမုံမြတ်တဲ့အလှူခံပုဂ္ဂိုလ်များရှိခဲ့မယ်ဆိုလို့ရှိရင်ဒီသွန်ချလိုက်တဲ့ယေပြသည်မြေတော့မကြပဲကြရတဲ့မှာပဲတည်နေပါစေဆိုပြီးယေပြကြီးဖောက်လိုက်တဲ့ယေဒီတစ်ဆက်မှအောင်မကြအောင်မုံမြတ်တဲ့အလှူခံပုဂ္ဂိုလ်တယောက်မှမရခဲ့မုံမြတ်တဲ့အလှူခံပုဂ္ဂိုလ်မရှိခဲ့ဘူးဒိဋ္ဌိသမ္ပါဏခေါ်တဲ့သောတပ္ပတ္တိမဉ္ဇဉ်အမြင်နဲ့ပြည့်စုံနေတဲ့အလှူခံပုဂ္ဂိုလ်မရှိခဲ့ရင်ဒီယေဒီမြေကြပါစေဆိုလောင်းချတဲ့အားလုံးကြတာအလူခံပုဂ္ဂိုလ်မုံမြတ်တဲ့ပုဂ္ဂိုလ်မရရှိခဲ့ဘူးအဲ့ဒါတော့ကြီးကျယ်တဲ့အလူဒါနဘိုးကြီးမှာလှူခဲ့တဲ့အလူဒါနတဲ့သာသနာတော်တွေမှာဒိဋ္ဌိသမ္ပါဏခေါ်တဲ့သောတပ္ပတ္တိမဉ္ဇဉ်အမြင်နဲ့ပြည့်စုံနေတဲ့အရိယာသရဂံတို့ကိုတစ်ချိန်တစ်ခါဆောင်းဝအောင်ကျွေးမွေးလှူဒန်းတဲ့ဒါနကပို့ပြီးအကျိုးကြီးကျယ်တယ်သောတံပ္ပပုဂ္ဂိုလ်အပ္ပတ္တိယလှူခဲ့တဲ့ဒါနတဲ့သဂါရကံပုဂ္ဂိုလ်တစ်ပါးသဂါရကံပုဂ္ဂိုလ်အပ္ပတ္တိယလှူခဲ့တဲ့ဒါနတဲ့အနာဂံပုဂ္ဂိုလ်တစ်ပါးအနာဂံပုဂ္ဂိုလ်အပ္ပတ္တိယလှူခဲ့တဲ့ဒါနတဲ့ယန္တာပုဂ္ဂိုလ်တစ်ပါးယန္တာပုဂ္ဂိုလ်အပ္ပတ္တိယလှူရတဲ့ဒါနတဲ့ပိဿကဗုဒ္ဓတပါးပိဿကဗုဒ္ဓဘုရားအပ္ပတ္တိယလှူရတဲ့ဒါနတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တပါးသမ္မာသမ္ဗုဒ္ဓဘုရားရှင်တပါးအားလှူရတဲ့အလှူဒါနတဲ့ဘုရားအဖို့ရှိတဲ့သံဃာကိုလှူရခြင်းဒီပို့အကျိုးကြီးတယ်ဆရာမကြီးတဲ့သံဃာမဘိက္ခုသံဃာဘိက္ခုဏီသံဃာအလုံးပါပါတယ်နော် ဘုရားဘုရားရှင်ရဲ့တန်ခါကိုသွမ်းတခါဝတ်အောင်ကျွေးမွေးလှူဒါန်းရတဲ့ဒါနတွေဘာကအကျိုးကြီးလဲသတုဒိတာတန်ခိကလို့ခေါ်ဆိုအပ်တဲ့အရာလေးဉာဏ်ထံမှာရှိနေတဲ့တန်ခါတော်ရိအယဉ်ညွှန်းပြီးတော့တန်ခိကကြောင်းလေးတစ်ကြောင်းဆောက်လုပ်ပြီးလှူဒါန်းရင်အဲ့ဒီဌာနကပိုပြီးအကျိုးကြီးသတုဒိတာတန်ခိကကြောင်းဆိုတော့ဘယ်လောက်ကြီးကျယ်တဲ့ကြောင်းလဲလို့မင်းညကပြောခွန်တိညကပြောကြတဲ့အချိန်ပဲဒူးလေးနှစ်ဖက်တမလင်ခွေထိုင်ပြီးတော့တရားအထုံနေတဲ့ပုဂ္ဂိုလ်အဖို့ဒူးနှစ်ဖက်ကိုမိုးမဆူဆူဘူးဆိုရင်ပဒါနခေါ်တဲ့ကမ္မထအလုပ်ကိုစနစ်တကျပြည့်ကျံကျိုးကိုပေါ်မြတ်အထုံနေတဲ့ပုဂ္ဂိုလ်အရိယသရဂောအဖို့နိဗ္ဗာန်သို့ဈေးလွတ်တတ်တဲ့စိတ်တရှိနေတဲ့အရိယသရဂောအဖို့မြတ်တာလောက်ပါပြီလို့ရှင်သာရိပုတ္တရာအမထေရမြတ်အမိန့်ရှိတဲ့အကြောင်းမျိုးပါထိုကြောင့်ဒီ၄တိုင်းချင်းကြောင်းလေးဖြစ်ခြင်းဖြစ်ပါစေဖက်မိုးထားတဲ့ဖက်ကထားတဲ့ကြောင်းလေးကျူရိယံကထားတဲ့ကြောင်းလေးဖြစ်ခြင်းဖြစ်ပါစေထိုကြောင့်ဒီထိုကြောင့်အလှဒါနကပုံပြီးအကျိုးကြီးတယ်ဘာကြောင့်လဲသူကနိဗ္ဗာန်တန်ခါဖြစ်နေနော်ဆွမ်းတက်တာလှူတယ်ဆိုတာကတော့တခါဆက်လောက်ပဲအခုညက်တယုံလောက်ပဲအကျိုးရှိအလှကံဘက်ကဖြစ်ဒီကြောင့်လေးကြတော့ခမင်းတခါဆက်လောက်ကသီးလားမကဘူးကြောင့်လေးမပြတ်မစင်းမချင်းဒီကြောင့်ပေါ်မှာနေနေတဲ့ပုံပုံတွေမချမ်းသာဘူးလားချမ်းသာနေတယ်ဘုဒ္ဓဓမ္မကာကွယ်ပေးနိုင်တယ်ဘုဒ္ဓံလေးတန်ကာကွယ်ပေးနိုင်တယ်နေဘုဒ္ဓံကြတဲ့အဘုဒ္ဓံအေဒံဒီကိုကာကွယ်ပေးနိုင်တဲ့အတွက်ရှင်နေတိကျဆက်တဲ့ဘိယံဒီကိုကာကွယ်ပေးနိုင်တဲ့အတွက်ငှက်ချင်းဆက်တဲ့ဘိယံဒီကိုကာကွယ်ပေးနိုင်တဲ့အတွက်နိဗ္ဗာန်သို့ဆက်လွတ်ထားတဲ့သိရှိပြီးကမ္မထအလုတ်ကိုသတိတိကျအကျဉ်းချုပ်ကိုဘောင်းမြတ်အထုံနေတဲ့အရိယသရောကောသို့မဟုတ်အရိယသရောကောဖြစ်အောင်ကြိုးစားနေတဲ့ဘုရားရှင်ရဲ့တပည့်တော်ကဒီကိုအန္တရာယ်အမျိုးမျိုးဥဒ္ဒဓံဘေးဒံအမျိုးမျိုးမကြမရောက်အောင်ကာကွယ်ဆောင်ချောက်ပြီးတော့ရပုံများစွာနိဗ္ဗာန်လဘုံများစွာနိဗ္ဗာန်များစွာကာကွယ်ဆောက်ရှောက်ပေးထားတဲ့အတွက်ကြောင့်ဒီကြောင့်အလှူကပုံပြီးအကျိုးကြီးတယ်ဘလောက်ဒီအကျိုးကြီးတယ်ဆိုတာနဲ့ပတ်သက်လို့နမူနာပြောပြရင်ဒီလိုကြောင်းဆောက်လှူဒါန်းထားတဲ့ပုဂ္ဂိုလ်တူမင်္ဂလာကြီးမှာကျေလျရလို့အမိဝမ်းတွေမှာပြိတန်တွေတည်နေပြရမယ်ဆိုရင်အမတန်ကြီးမောင်းတဲ့အမိဝမ်းတွေဟာသူ့အတွက်တစ်ဆက်နှစ်တောင်ကျေတဲ့တိုက်ခန်းလို့ချမ်းချမ်းသာသာနဲ့တရားရည်ကျောင်းစုတဲ့အကျိုးဖော်ပြထားတယ်နော်ဆိုတော့ဒီလောက်ကျင်လာဆိုတော့မကပါဘူးနိဗ္ဗာန်ကိုရည်စိုးပြီးတော့လှူဒါန်းတဲ့အကြောင်းမျိုးဖြစ်ခြင်းတော့ဒီကြောင့်အလှူဒါန်းကနိဗ္ဗာန်ကိုရတဲ့တိုင်အောင်ဥပါတိတရားတတိနဲ့လက်ပြီးအစဉ်စဉ်ကျေစုပြုပေးမယ်ဘယ်လိုကျေစုပြုပေးမလဲကိုနိဗ္ဗာန်တော်တော်မြတ်တရားအထုတော်မြတ်ကိုယ့်အတွက်ကြောင့်ဒီအသည့်ရေကအသည့်ကြာအသည့်အားလုံးဖြစ်နေသွားနဲ့လှူဒါန်းတဲ့အတွက်နိဗ္ဗာန်ကိုရည်စိုးပြီးဆောင်းလှူဒါန်းတဲ့အတွက်ကိုနိဗ္ဗာန်တော်ဘုရင်တရားအထုပြီးဆိုဆောင်းလှူမဲ့လူတွေအသည့်ရေကအသည့်ကြာအသည့်အားလုံးဖြစ်နေတယ်နော်ဒါရင်းလားဆိုတော့မကသေးဘူးနိဗ္ဗာန်ရောက်ကြတဲ့ကောင်တရားကိုညွှန်ကြားပြတဲ့ဆုဆုံးမပြီးမဲ့ဆရာကောင်းသမားကောင်းမိကောင်းဆွေကောင်းကြီးနဲ့အသိဆုံးရမယ်။အကယ်၍များမိမိဘက်ကလည်းနိဗ္ဗာန်ရောက်ကြတဲ့ကောင်တရားကြီးရရှိအတွက်အဝိဇ္ဇာမျိုးစီကောင်းလေးတွေကိုထူထောင်ထားခဲ့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့ဒေါရအရိယသရောကောင်းတို့ကနိဗ္ဗာန်ရောက်ကြသစ္စာလေးပါးနဲ့စတဲ့တရားစကားဟောကြားပြတာဆုဆုံးမလိုက်တဲ့အချိန်ခါမှာမိမိတို့အဖို့လုံးလုံးကူကူနဲ့ကျွတ်တန်းဝင်သွားနိုင်တဲ့သဘောရှိပါတယ်နော်။ဒါကြောင့်နိဗ္ဗာန်ရသည့်တိုင်အောင်ဒီအလှူဒါနကဥပ္ပန္နိတဲ့တတိနဲ့ကျေစုပြုပေးတယ်။သို့သောဒီအကျိုးတရားဒီအကောင်းစားကြီးလားလို့တစ်ခါပြန်ပြီးမေးကြည့်ပါဦး။ဘယ်နဲ့ပြောမလဲ။သိအကောင်းစားကြီးတော့မဟုတ်ဘူး။ဘာဖြစ်လို့လဲ။ဟိုအမိဝမ်းမြတ်မှာပြိတ္တန်ဒီဒီနေရတာ12တောင်တိုင်ခန်းအတွင်းမှာနေရတယ်ဆိုတော့လေအဲ့12တောင်တိုင်ခန်းကသံဃာကြီးတွေနဲ့နာရီရွှေရီငွေတွေပုံထားတဲ့တိုင်ခန်းမျိုးဟုတ်လား။ဟုတ်ပါဘူးအမြဲတမ်းမြတ်တဲ့မကောင်းတဲ့အနှံ့အသက်ထုံထားရတဲ့12တောင်တိုက်ခန်းတာဖြစ်တယ်။ဒီလောက်မြတ်ပါဆုံးပဲနေတဲ့ဒီခန်းကြီးထဲမှာ12တောင်တိုက်ခန်းကြီးထဲမှာကိုဘယ်လောက်နေရမလဲ။ကိုလည်းဆက်လိုက်နေရမယ်။အဲ့ဒီလိုအကျိုးမျိုးရနေခြင်းကိုသိအကောင်းစားကြီးလို့ပြောလို့ဖြစ်ပါမလား။မဖြစ်ဘူး။ဘိုးမှုနောက်မှုသိမှုကင်းမလား။မကင်းဘူး။ရရှိခဲ့တဲ့ဘဝကိုတက်ခွင့်ကြည့်လိုက်ရင်ဆိုရင်ရမှုမှုသိရမှုငွေကြေးရမှုတွေလည်းမကင်းရဘူး။ဒါကြောင့်ကောင်းတယ်ဆိုတော့လည်းသိအကောင်းစားကြီးတော့မဟုတ်လာပါဘူးနော်နောက်တစ်ခုတန်ခိကကြောင်းတကြောင်းဆောက်လို့လှူဒါန်းရတဲ့ဒါနရဲ့အကျိုးတရားတဲ့ကရဏဂုံသုံးပါးဆောက်တည်နေတဲ့ကုသိုလ်ကပိုပြီးအကျိုးကြီးတယ်ကရဏဂုံဆောက်တည်တဲ့ကုသိုလ်ဆိုတာလည်းဗုဒ္ဓံတရဏံကိသမိဓမ္မံတရဏံကိသမိသံဃံတရဏံကိသမိဆိုပြီးဖျားခြင်းကိုကိုယ်ခွေလီလျောင်းပေါ်အောင်ဖိကိုရအဖြစ်သိက္ခာပါဠိတရားတော်ကိုကိုယ်ခွေလီလျောင်းပေါ်အောင်ဖိကိုရအဖြစ်သိက္ခာပါဠိသံဃာတော်ကိုကိုယ်ခွေလီလျောင်းပေါ်အောင်ဖိကိုရအဖြစ်သိက္ခာပါဠိဆိုပြီးတော့ယုံကြည်သိမှတ်သိက္ခာနေတဲ့ကုသိုလ်စိတ်စေတနာကိုပြောလို့ရင်ဖြစ်ပါတယ်နော်ဒါကတော့ပုလို့ရှင်တဲ့တိက္ခာပုဂ္ဂိုလ်များအတွက်ပဲ အဲ့ဒီကုသိုလ်စိတ်စေတနာတွေကကိုယ်ပဲစိတ်ကနေတဲ့တတ္တဝါတကူကိုအပေဘေးမှာထုတ်ဆောင်ကဲတင်ပေးနိုင်တဲ့သောအားရှိတယ်။30ဘုံမှာလည်းကြွအောင်လွတ်အောင်ထုတ်ဆောင်ကဲတင်ပေးနိုင်တဲ့သောအားရှိတယ်။ဘယ်လို30ဘုံမှာထုတ်ဆောင်ကဲတင်ပေးနိုင်လဲလို့မင်းတို့မိမိသောက်တည်ရတဲ့ဒီတရဏဂုံကအကြွေအရိယမဉ္ဇဏ်ဘုံညာအရိယမဉ္ဇဏ်ကြီးရှင်တွဲနေတဲ့လက်ဗုဒ္ဓတရဏဂုံအဆင့်ဖြစ်ဖြစ်မယ်ဆိုလို့ချင်းတော့30ဘုံမှာကြွအောင်လွတ်အောင်ဒါတည်းသာထုံဆောင်ပြင်တင်တော့မှာဖြစ်ပါတယ်နော်။ဒါကြောင့်တရဏဂုံသောက်တည်တဲ့ကုသိုလ်ကအပေါ်ပြီးအကျိုးကြီးတယ်။အဲ့ဒီတရဏဂုံသောက်တည်တဲ့ကုသိုလ်တဲ့ငါးပါးသီလမြဲနေမယ်ဆိုရင်ငါးပါးသီလကိုသောက်တည်ပြီးငါးပါးသီလမြဲနေမယ်ဆိုရင်ငါးပါးသီလကိုထိန်းသိမ်းစောင့်ရှောက်နေတဲ့ကုသိုလ်စေတနာကအပေါ်ပြီးအကျိုးကြီးတယ်။ငါးပါးသီလကိုထိန်းသိမ်းစောင့်ရှောက်မိနေတဲ့ဒီကုသိုလ်တဲ့မေတ္တာဇန်လေးကိုမနေ့မှနောက်တော့တစ်ခါညက်တော့နေ့လယ်မှနောက်တော့တစ်ခါညက်တော့ညနေမှနောက်တော့တစ်ခါညက်တော့ဝင်စားနေတဲ့ကုသိုလ်ကဖို့အကျိုးကြီးတယ်။မေတ္တာနဲ့ပတ်သက်လို့အကျိုးကြီးပုံဖျက်ဟောထားတာပဲနော်။တနည်းအားဖြင့်တော့မနေ့မှနန္တာတစ်ခါရှိကနေ့လယ်မှနန္တာတစ်ခါရှိကညနေကျန်အခါမှနန္တာတစ်ခါရှိကမေတ္တာဇံဝင်စားခြင်းထိုမေတ္တာဇံဝင်စားနေတဲ့ကုသိုလ်ကပိုပြီးအကျိုးကြီးတယ်။ဘာကြောင့်လဲ။ဘာကြောင့်လဲဆိုရင်တော့ဒီမေတ္တာဇံကခုနကပြောကြတဲ့အဲဒါယမချမ်းသာအတိပို့ဆောင်ပေးနိုင်တဲ့ဆွမ်းအားရှိလို့ပဲနော်လူချမ်းသာနဲ့ချမ်းသာဆိုင်ယမချမ်းသာကပူပြီးကြီးကျယ်တဲ့အကြောင်းခုနကပြောခဲ့ပြီးပါပြီသို့တော့ဒီမေတ္တာဇံကိုခုနကလိုဝင်စားခြင်းတဲ့ဘာကပူပြီးအကျိုးကြီးလဲလို့သတိတက်ပြီးကြီးလိုက်တော့မနေ့မှလက်ဖြင့်တတိကနေ့လယ်မှနေ့လက်ဖြင့်တတိကညနေမှလက်ဖြင့်တတိကလို့ဝိပဿနာဘာဝနာကမ္မထံစီးပြန်ပေါ်မြတ်အထုခြင်းကပို့ပြီးအကျိုးကြီးတယ်။အဲ့ဒီဝိပဿနာဆိုတာကလည်းအထူးသဖြင့်မဉ္ဇဏ်ဘုံဉဏ်ကိုအနန္တရမဉ္ဇဏ်ကိုအနန္တရသတ္တိနဲ့ကျေစုပြုပေးနိုင်တဲ့မဂ္ဂန္တရဝိပဿနာကိုကြီးဝထားပါတယ်။အထူးသဖြင့်ဥဋ္ဌာဏဂါမိနိဝိပဿနာပိုင်းပဲ။မဉ္ဇဏ်ပါဝင်နေတဲ့မဂ္ဂဝိသိစိတ်အစဉ်ပါဝင်နေတဲ့ဝိသိစိတ်အစဉ်ဝိပဿနာဇောရီပါနေတဲ့ဝိသိစိတ်အစဉ်ကိုပြောလို့ရင်ဖြစ်ပါတယ်။ဘာဖြစ်လို့သူကပေါ်ပြီးအကျိုးကြီးရတယ်လို့မင်းရင်ဒီဥဒ္ဒနာဂမဏိဝိပဿနာဆိုတာကတော့အတ္တင်္ဂတဒအတ္တင်္ဂတဒအငိမ့်တနိဗ္ဗာန်ဘက်တော့တဟုံတို့ထပ်ပြီးပြေးသွားတဲ့ဝိသိစိတ်အစဉ်ပဲဆိုဝိသိစိတ်အစဉ်ကမဉ္ဇဏ်ကိုကျင့်တဲ့ဧကံရတော်မဲ့အချိန်ခံမှာဖြစ်တဲ့အတွက်ကြောင့်မဉ္ဇဏ်အနန္တရတ္တိနဲ့ကျေစုပြုလိုက်တော့မဉ္ဇဏ်ပေါ်လာပြီးထိုမဉ္ဇဏ်ကအတ္တင်္ဂတဒအငိမ့်တနိဗ္ဗာန်ကိုလမ်းပြီးအာယုံယူတယ်အတ္တင်္ဂတဒအငိမ့်တနိဗ္ဗာန်နဲ့မဉ္ဇဏ်တို့ပေါင်းစုံလိုက်တဲ့အချိန်ခံမှာထိုမဉ္ဇဏ်ကြီးသောတပတိမဉ္ဇဏ်ဖြစ်ခဲ့ရင်တကယ်အတ္တိဝိသိကိဇာတိလပတ္တပရမန္တလို့ခေါ်ဆိုအပ်တဲ့တန်ရုံးရှင်ကိလေသာတရားချင်းကိုအကျွမ်းမဲ့ပယ်တတ်နိုင်တဲ့သွန်အပ်ရှိတယ်။ဒီတကယ်ဒိဋ္ဌိဆိုတဲ့အကျိုးကြီးတစ်ချောင်းခန္ဓာငါးပါးအပေါ်၌အာတုဘယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာပြမစသည်ဖြင့်ဆွေးလန်းယုံကြည်မှုအတ္တကောင်းလိမ့်ကောင်းကောင်းဝိညာဉ်ကောင်းအတ္တကောင်းစသည်ဖြင့်ဆွေးလန်းယုံကြည်မှုတကယ်ဒိဋ္ဌိအကျိုးတစ်ချောင်းဝိသိကိဇာဆိုတာကတော့တရားရှင်ဗျာမန်တရားရှင်တရားမန်သံဃာရှင်သံဃာမန်ရှိမှရှိပါမလားလို့ယုံမှမှုသီလသမာဓိပညာတိခတ်တို့ရဲ့အကျင့်မြတ်တွေနဲ့ပတ်သက်ပြီးယုံမှမှုသံဃာရဲ့ရှင်အဆုံးလို့ခေါ်ဆိုအပ်တဲ့အဋ္ဌခန္ဓာ၅ပါးသံဃာရဲ့နောက်ဆုံးလို့ခေါ်ဆိုအပ်တဲ့အနာဂတ်ခန္ဓာ၅ပါးသံဃာရဲ့ရှင်အဆုံးနောက်ဆုံးလို့ခေါ်ဆိုအပ်တဲ့အဋ္ဌအနာဂတ်ခန္ဓာ၅ပါးတို့အပေါ်၌သုလောသုလောတွေ့တော့ယုံမှမှုကျောင်းကျုပ်ရဲ့ပြိဿသမုပ္ပံသဘောတရားဤအပေါ်၌တို့လုံးတို့လုံးတိတော်ယုံမှန်ဘူးဆိုတဲ့ဝိသိကိစ္စတရားရှိခန္ဓာမှာယုံမှန်တဲ့ဝိသိကိစ္စတရားအဲ့ဒီဝိသိကိစ္စတရားကိုလည်းဒီအရိယာမေတ္တရားကအကျုံးမဲ့ပက်သက်ပေးနိုင်တဲ့အစအားရှိ။နောက်သီလပဒပရမန္တနာယောက်ရှင်ဆိုတာကတော့နွားလိုခွေလိုကျင့်ကြမယ်ဆိုရင်သန္ဓေမှာစင်ကြယ်နိုင်တဲ့သန္ဓေမှာလွံ့မြောက်နိုင်တဲ့ကိလေသာတို့မှာစင်ကြယ်နိုင်တယ်လို့မှတ်တော့အပြင်သုံးသပ်တတ်တဲ့မိစ္ဆာဒိဋ္ဌိနဲ့ရှင်တွဲနေတဲ့တန်ရုပ်ရှင်တစ်မျိုးပဲ။အဲ့ဒီတန်ရုံကျင်တရားကိုလည်းအရိယာမေတ္တရားကသောတပတ္တိအရိယာမေတ္တရားကအကျွေးမဲ့ပေတ္တပေးနိုင်တဲ့အစွမ်းအားရှိတယ်။အဲ့ဒီဂျိုးကြီးသုံးချောင်းကိုအမြင့်ပြောင်းအောင်ခုတ်ပြနိုင်တဲ့ဒီသောတပတ္တိမဉ္ဇဏ်ကိုရရှိလိုက်ရင်သောပုဂ္ဂိုလ်ဒီအပေကိုနောက်တဲ့တပံဘယ်တော့မှမရောက်တော့ဘူးအပေမှာဂွင်းလုံးချက်လွတ်တော့အမေဘေးကြီးမှာအမြင့်တိုင်အောင်ထုံဆောင်ကဲတင်ပေးနိုင်တဲ့အစွမ်းအားရှိနေတဲ့ဒီလိုဝိပဿနာမျိုးဒီအကျိုးကြီးတယ်လို့မပြောနိုင်ဘူးလားပြောနေနေအဘိဝိကြီးဆိုအမြဲတမ်းလွတ်မြောက်ပြီးအခက်ခဲပါတယ်နော်ဒါကြောင့်ဒီမေတ္တာဇံဝင်စားခြင်းဒီအကျိုးရမှာဆိုရင်တော့ဒါသူကထိတ်ဆုံးရောက်တဲ့ခုနကမဂ္ဂန္တရဝိပဿနာနဲ့တိုက်တာလက်ရင်တော့သူကဒုတိယခင်းလောက်မှာရှိနေတယ်နော် အဲ့တော့ဒီမဂ္ဂန္တရဝိပဿနာမဂ်ဉာဏ်ကိုအနန္တတတိနဲ့ကျေစုပြုပေးနိုင်တဲ့ဝိပဿနာနဲ့တိုင်းတန်လိုက်ရင်တော့ဒုက္ခဒုပျက်စီလောက်မှရှိတော့သူဒီအကောင်းဆုံးလုပ်ငန်းတစ်ခုထဲမှာတော့ပါဝင်ပါတယ်နော်။သို့တော့ဒီဥစ္စာကမေတ္တာအရာဖြစ်လို့မေတ္တာကိုဂုဏ်တင်ပြီးချီးမွမ်းနေခြင်းဖြစ်ပါတယ်။မဂ်ဉာဏ်ကိုအနန္တတတိနဲ့ကျေစုပြုမပေးနိုင်သေးတဲ့ရှင်ဘိဥရိယပြဉာဏ်ဆက်တဲ့ဝိပဿနာဉာဏ်ဤကတော့အကျိုးမရှိတော့ဘူးလားလို့မေးအတူတူပါပဲအကျိုးရှိပါတယ်နော်။ဘာဖြစ်လို့လဲ?မဉ္ဇဉ်ခွန်ဉ္ဇဉ်ကတို့ကအသိဉာဏ်ဥပါနိတ္တတတိနဲ့ကျေစုပြုပေးနေတဲ့တရားတွေကြီးပဲဖြစ်ကြပါလေ။တို့ဥရိယပြဉာဏ်ဆက်တဲ့ဝိပါဒဉာဏ်ပညာလေးနဲ့ပြည့်စုံနေပြီးမဉ္ဇဉ်ခွန်ဉ္ဇဉ်မရဘဲနဲ့ဘဝတစ်ပါးကိုကြောင်းသွားပြရမယ်ဆိုရင်ထိုပုဂ္ဂိုလ်ဒီအပရိပါဒ်မှာလည်းလွတ်မြောက်နိုင်တဲ့သောအားရှိပါတယ်။နိယတံကတိကလာယတတိချင်းချင်းမြဲသွားပြီ။အပဲလေးပါးမှာသူလည်းကျုပ်ခွင့်လွတ်ခွင့်ရရှိတဲ့အတွက်သူလည်းအကျိုးကြီးတဲ့လုပ်ငန်းနဲ့မှာတော့ပါဝင်ပါတယ်။သို့တော့မဉ္ဇဏ်ကိုအနန္တတတိနဲ့ကျေစုပြုပေးနိုင်တဲ့ဘုဒ္ဓနာဂါမိနိဝိပဿနာလို့ခေါ်ဆိုအပ်တဲ့ဝိပဿနာလောက်တော့အကျိုးမကြီးတာဘူးနော်။ဒါကမေတ္တာကြောင့်ရရှိနိုင်တဲ့အကျိုးတရားတွေကိုထိုးထိုးကြံ့ကြံ့မြတ်မှာဖော်ပြထားခြင်းဖြစ်ပါတယ်။ဒီလောက်တော့အကျိုးကြီးနေတဲ့မေတ္တာတွေကိုရအောင်ကြိုးစားအထုတ်ဖို့မကောင်းကြဘူးလား။ကောင်းကြတယ်။အဲ့ဒီလိုကြိုးစားအထုတ်တဲ့အပိုင်းမှာမေတ္တာဘာဝနာကမ္မဋ္ဌာန်းစဉ်းစားတော့မဲ့ယောဂီပုဂ္ဂိုလ်သည်မေတ္တာဘာဝနာမသိပဲမသိပြန်မိမှာရှိတဲ့ရှိတဲ့အင်္ဂါရကလေးတွေရှိပါတယ်နော်အဲ့ဒီအင်္ဂါရကလေးတွေကိုမြတ်စွာဘုရားကဒီမေတ္တာသုတ်တမတစ်ခုပြီးတစ်ခုဟောကြားထားပါတယ်ဘယ်လိုဟောတယ်လဲကရဏီယမထကုသလေနယန္တတန္တံပတံအဘိသမစ္စဘေကောဥစုဇာတုဟုစုဇာတုဝဇောဇတမုဒ္ဒနာတိမဏီတန္တံဂျိန်တဲ့အင်းများလှပေးတော်ကရံအငိမ့်တနိဗ္ဗာန်ကိုပဒံအတင်္ဂတတအငိမ့်တနိဗ္ဗာန်ကိုအဘိသမိစ္ဆမဉ္ဇံဘုံဉ္ဇံဖြင့်ထွန်းဖောက်ပြီးမြည်၍ဝိဟေတုကမေနာနေခြင်းကအလိုရှိသောအဋ္ဌကုသလေနာအခြင်းအမျိုးမျိုးအကျိုးစီးပွားအမျိုးမျိုး၌လိမ္မာကျွမ်းကျင်သောအမျိုးကောင်းသောမျိုးကောင်းသမီးသည်ဉာဏ်ကရဏီယအခြင်းပြုတင်ပြုတိုင်းသည်သီလသမဏိပညာသိခာသုံးရအခြင်းမြတ်သည့်အဋ္ဌိရှိပေ၏တန်ထောသီလသမဏိပညာသိခာသုံးရအခြင်းမြတ်ကိုကရဏီယမုတ်ချဘုံငယ်ပြုတင်ပြုတိုင်းလှပေ၏ဘေကောဇာဆွမ်းနိုင်သူသည်လီအတ္တဖြစ်ရ၏ဥစုဇဖြောင်းမှသူလီအတ္တဖြစ်လျာ၏သူဟုဇုဇအလွန်ဖြောင်းမှသူလီအတ္တဖြစ်လျာ၏သူဝဇောဇဆူဆုံးမှလည်းကိုသူလီအတ္တဖြစ်လျာ၏ဘုဒ္ဓဇာနှုံညာပြောပြောင်းသူလီအတ္တဖြစ်လျာ၏အနတ္တိမာနီဇမမနာထောင်လွှမ်းခြင်းမရှိသူလီအတ္တဖြစ်လျာ၏မေတ္တာနှင့်လိန်လျော့အောင်မေတ္တာဉာဏ်မဝင်စားဖြင့်မေတ္တာဉာဏ်ဝင်စားတော်မူပုဂ္ဂိုလ်ဒီမှာရှိရမယ်ဒုဉ္ဇဉ်္ဂါလေးတွေကိုဘုရားကထုတ်ပြီးဟောထားတယ်။အဲဒီဒုဉ္ဇဉ္ဂါလေးတွေမှာတနည်းအားဖြင့်ပြောရင်တော့တုတ်ကံပိုင်းဆိုင်ရာသီလကျင့်ခြင်းလို့ပြောနိုင်ပါတယ်နော်။ဝိရိယပိုင်းဆိုင်ရာသီလကျင့်ခြင်းနေရှိတယ်။ခုပြောနေတာကတော့တုတ်ကံပိုင်းဆိုင်ရာသီလကျင့်ခြင်းနေပဲ။အဲဒီတော့မေတ္တာဉာဏ်ဝင်စားတော်မူပုဂ္ဂိုလ်မေတ္တာဘာဝနာကမ္မဋ္ဌာန်းစီးပြတော်မူပုဂ္ဂိုလ်တို့ရည်ညွှန်းပြီးဘုရားကဟောထားတယ်ဆိုတော့လေဒီဟောပြချက်ဒီမေတ္တာဉာဏ်တခုတခုဤအတွက်သာဥတည်ပြီးဟောနေတာတော့မဟုတ်ဘူး။တခြားလည်းကြဘယ်ဘာဝနာကမ္မထမဆိုစီးပြအထုံမဲ့ပုဂ္ဂိုလ်ဒီမှာလည်းကိုပြောမယ်အင်္ဂါယတ္တိဟာပြည့်စုံသင့်တဲ့အင်္ဂါယတ္တိတော့ဖြစ်ကြပါရဲ့နော်။ဒါကြောင့်နိဗ္ဗာန်ကိုလိုလားတောင့်တတဲ့အမျိုးကောင်းသားအမျိုးကောင်းသမီးမှန်ခဲ့လို့ရှိရင်မုတ်ချက်ပုံတွေပြုတင်ပြုတိုက်တဲ့ပြုတင်ပြုတိုက်လှတဲ့ခြင်းစဉ်ကဘာတွေလဲ။သီလခြင်းစဉ်သမာဓိခြင်းစဉ်ပညာကျင့်သီလကျင့်စဉ်ဆိုတာကသီလသိက္ခာသမာဓိကျင့်စဉ်ဆိုတာကသမာဓိသိက္ခာပညာကျင့်စဉ်ဆိုတာကပညာသိက္ခာသီလသမာဓိပညာသိက္ခာကျင့်စဉ်ဘယ်နှခုလဲသုံးခုနိဗ္ဗာန်ကိုတော့မိမိကလိုချင်တယ်သီလလည်းဖြည့်ခြင်းဖို့မလိုပါဘူးသမာဓိလည်းထူတော်မှုမလိုပါဘူးဆိုရင်တော့ပုံစံကြပါတော့မလားမကြတော့ဘူးအောက်ခြေကစပြီးလွှဲနေကြနော်ဒီတော့သီလသမာဓိပညာသိက္ခာသုံးရအပြည့်မြောက်ကိုမုတ်ချဧကံပြုတ်ကိုပြုရမယ်ဒီတော့မေတ္တာဉာဏ်ဝင်စားတော်မဲ့ပုဂ္ဂိုလ်မေတ္တာဘာဝနာကမ္မထံစီးပြတ်တော်မဲ့ပုဂ္ဂိုလ်ဒီအကောင်းဆုံးပြည့်စုံမဲ့အင်္ဂါရက်ကပါလေသီလသမာဓိပညာအဲဒီတော့သီလသမာဓိပညာသိက္ခာသုံးရကိုပြည့်စုံအောင်အထောက်ရမယ်ဆိုတော့အဲ့ဒီအထောက်မဲ့ပုဂ္ဂိုလ်ဒီဘယ်လိုပုဂ္ဂိုလ်မျိုးဖြစ်ရမလဲအထာကုသလအကျင့်အမျိုးမျိုးအကျင့်အမျိုးမျိုးမှာအကျိုးစီးပွားအမျိုးမျိုးမှာလိမ္မာကျွမ်းကျင်နေတဲ့အမျိုးကောင်းတဲ့အမျိုးကောင်းသမီးဒီတော့ မိမိတို့ကမေတ္တာဇာဝင်စားတော့မယ်။တနည်းအားဖြင့်မေတ္တာဇာရဲ့ခြေဖြစ်ဖြစ်တဲ့သီလသမာဓိပညာသိက္ခာသုံးရဲ့အကျင့်များကိုပြည့်စုံဖြစ်တည်တော်မယ်ဆိုရင်မိမိဖြစ်ကြရမယ်သီလအကျင့်သိက္ခာဖို့မလိုဘူးလား။လိုတယ်။ဒါတော့ဝိညာဉ်တော်နဲ့အညီသာသနာတော်မှာဝင်ရောက်ပြီးနေထိုင်နေတဲ့ဝိညာဉ်ဆိုတာဘာလဲမသိဘူး။ဘယ်လိုနေမလဲ။နေလို့ရပါမလား။နေရတာပဲ။သီလပိုင်းဆိုင်ရာမှာသီလကိုမိမိကဖြည့်ကျင့်နေတယ်ဆိုရင်သီလအကျင့်ကိုတော့ကျွမ်းကျင့်ကျင့်ကျင့်လင်းလင်းမမနဲ့သိက္ခာဖို့မလိုဘူးလား။အရေးကိုဘယ်လိုတော့ရမလဲ။ဆုံးကိုဘယ်လိုစားရမလဲ။ဆောင်းကံဘယ်လိုတော့ရမလဲ။တန်ကံဘယ်လိုရုံရမလဲ။တန်ကံဘယ်လိုဝရမလဲ။ကြောင်းမှာဘယ်လိုနေထိုင်ရမလဲ။ဒကာတော်မအနေနဲ့ဘယ်စကားမျိုးကိုပြောရမလဲ။ဘယ်စကားမျိုးကြတော့မပြောရဘူး။စတင်ဖြင့်မိမိဘက်ကဒီသီလပဲဆိုင်ရာကျင့်စဉ်နေတဲ့ပတ်သက်ပြီးကြောင်းကြောင်းချင်းချင်းလိမ့်လိမ့်မမရှိမှ။ဟောဒီစကားကငါပြောအပ်တဲ့စကား၊ဒီစကားကငါမပြောအပ်တဲ့စကား၊ဒီကိုမူရကငါပြောလို့အပ်တဲ့ကိုမူရဒီကိုမူရကြတော့ငါမပြည့်လို့အပ်တဲ့ကိုမူရစသဖြင့်အခွင့်အရေးချက်အသိနိုင်။ဒါတော့သီလအကြောင်းကိုကိုယ်ကနားမလည်ရင်သီလကိုပြည့်ပြည့်စုံစုံဖြစ်ခြင်းမို့ဆိုတော့ဖြစ်နိုင်ပါ့မလား။မဖြစ်နိုင်ဘူး။ဒါကြောင့်သီလဖြစ်ခြင်းမဲ့ပုဂ္ဂိုလ်ဒီသီလခေါ်တဲ့အကျင့်အမျိုးမျိုးနဲ့ကျွမ်းကျင်လိမ့်မှာဖို့လဲလိုတယ်။ဒါပေမဲ့ဒီလိုအကျင့်ကိုကျင့်တဲ့အပိုင်းမှာအကျိုးတူတရားတွေနဲ့ပတ်သက်လို့ညှို့လင့်ချက်နားလည်ဖို့မရှိရင်လည်းကျင့်ပါမလား။သီလကျင့်လို့ဘာကျိုးရှိလဲ။မေးကြမယ်။ဘာကြိုးရှိတယ်လို့မသိရင်မိမိဖြည့်ကျင်မယ်ဒီသီလကျင့်တဲ့အပေါ်နဲ့အလေးကလေးပြုပြီးရိုးသေးသေးဖြည့်ကျင်ဖို့ဆိုတာဖြစ်နိုင်ပါ့မလားမဖြစ်နိုင်ဘူးသီလကြောင့်ရနိုင်တဲ့အကျိုးတရားတွေနဲ့ပတ်သက်လို့လည်းကျွမ်းကျင်လိမ့်မှဖို့ရှိဖို့လိုအပ်တယ်နောက်တစ်ခုသမာဓိသမာဓိကျင့်တဲ့သမာဓိထူထောင်ခြင်းနဲ့စိတ်တော်တည်ကြည်ခြင်းနဲ့စိတ်တည်ကြည်ဖို့သမာဓိရအောင်ဘယ်လိုထူထောင်ရမသိဘူးမသိရင်ဘယ်လိုကျင့်မလဲမကျင့်နိုင်ဘူးဒါကြောင့်သမာဓိပိုင်းကျင့်တော့မဲ့ပုဂ္ဂိုလ်ဒီသမာဓိပြည့်စုံတဲ့ပတ်သက်လို့ကြွကျင်လိမ့်မှမှုရှိဖို့မလိုဘူးလားလိုအပ်နေတယ်သမာဓိဘယ်လိုထူထောင်မှန်းလဲမသိဘူးဒီပုဂ္ဂိုလ်တန်းတယ်မှာသမာဓိဖြစ်လာဖို့ဆိုတာလွယ်ပါမလားမလွယ်ဘူးသမာဓိတော့ထူထောင်ပြီသမာဓိဆောင်ရနိုင်တဲ့အကျိုးတရားသိမှလည်းဒီသမာဓိကထူထောင်ခြင်းမှာသမာဓိဆောင်ရမယ့်အကျိုးနဲ့ပတ်သက်လို့လည်းကြွကျင်လိမ့်မှမှုရှိဖို့မလိုဘူးလားလိုအပ်တယ်ပညာကျင့်တယ်ဘာကိုပညာပြောတာလဲဟုတ်ပညာအကြောင်းမှနားမလည်သေးရင်ဘာဒီဘုံပညာလို့ပြောတယ်ခါမှမသိသေးရင်ဒီဘုံကိုပညာကျင့်စဉ်ဘယ်လိုလှမ်းမလဲလှမ်းလို့မလွယ်ပါဘူးဒီနေ့ချင်းကတော့လှမ်းနေကြလို့ဒါတပြီးတော့ကနည်းနည်းလေးထပ်ပြီးပြောနေတာပါပညာဆိုတာနဲ့ပတ်သက်လို့ဘုရားရှင်ကိုရိုတိုင်းကဒီပညာကျင့်စဉ်လုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့မဟာသီရိပရဏအတုတ္တမဒီသမ္မာဒိဋ္ဌိဆိုတဲ့စကားလုံးကိုအတိအကျအရှင်းထားတယ်မမလေးဒီလိုလဲသုံးတယ်တချို့ဉာဏ်မဓမ္မဝိဇ္ဇာလိုလဲသုံးတယ်တချို့ဉာဏ်မပညာလိုလဲသုံးတယ်တချို့ဉာဏ်မပညာဉာဏ်တွေလိုလဲသုံးတယ်တချို့ဉာဏ်မအာမောဟလိုလဲသုံးတယ်အတူတူပါပဲလူယောက်ကိုဥပ္ပုလိုလဲခေါ်တယ်ဥတ္တုလိုလဲခေါ်တယ်ဝါနေလိုဥတ္တုလိုလဲခေါ်တယ်ဖြူနေလိုအတ္တုလိုဥပ္ပုလိုလဲခေါ်တယ်သူနာမည်တစ်ချက်ရှိနေနာမည်တစ်ချက်ထပ်ခေါ်တယ်ပေါ့ဟုတ်တယ်မလားလူယောက်ကိုနာမည်သုံးလေးမျိုးနဲ့ခေါ်တယ်လို့ပေါ့ဒီပညာကျင့်တဲ့ခုကိုလည်းမြတ်စွာဘုရားကတတ္တဝါတို့ရဲ့အလိုစရိုက်အိဇ္ဇာတိယဓာတ်ခံကိုကြည့်ပြီးအလိုအကျအိဇ္ဇာတိယဓာတ်ခံကိုကြည့်ပြီးတော့မြတ်စွာဘုရားနာမည်အမျိုးမျိုးနဲ့ဟောထားတာပဲသဘောကတော့အတူတူပဲနော်ဒီတော့ဒီသမ္မာဒိဋ္ဌိဆိုတဲ့စကားလုံးကိုဘုရားရှင်ဒီမဟာသီရိပရဏတုတ်တော်မှာပဲလို့ရှင်းထားတယ်ဒုက္ခဉာဏံဒုက္ခဒုရိယဉာဏံဒုက္ခနိရောဓိဉာဏံဒုက္ခနိရောဓဂ ामी နိယပရိပရယဉာဏံဒုက္ခသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိဒုရိယသစ္စာတိတဲ့ဉာဏ်ဒီနမ္မဒိဋ္ဌိနိရောဓသစ္စာတိတဲ့ဉာဏ်ဒီနမ္မဒိဋ္ဌိမဂ္ဂသစ္စာတိနေတဲ့ဉာဏ်ဒီနမ္မဒိဋ္ဌိဆိုပြီးဒီလိုရှင်းထားတယ်။အဲ့ဒီနမ္မဒိဋ္ဌိကိုပညာလို့ခေါ်ပါတယ်။ဒီနမ္မဒိဋ္ဌိဉာဏ်အမြင်ရရှိရဲ့အတွက်ကျင့်ရမယ့်ကျင့်စဉ်တွေကိုပညာကျင့်စဉ်ပညာသိက္ခာလို့ခေါ်တယ်။ဒီတော့ဒီနမ္မဒိဋ္ဌိဉာဏ်ဖြင့်ထိုးထွင်းသိရမယ့်ဒုက္ခသစ္စာတရားကဘာလဲ။အဲ့ဒုက္ခသစ္စာတရားကြီးကဘာမှမသိဘူး။ဘယ်လိုဒီဒုက္ခသစ္စာသိအောင်ကြိုးစားမလဲ။ရပါမလား။ဒုက္ခသစ္စာခေါ်တဲ့သိအောင်ကျင့်အောင်ဒုက္ခသစ္စာခေါ်တဲ့တရားတွေလည်းသိဖို့လိုတယ်။ဒုက္ခသစ္စာခေါ်တဲ့ဒီတရားတွေကိုသိအောင်ကျင့်ရမယ်ကျင့်စဉ်လည်းသိဖို့မလိုဘူးလား။ဆိုရရင်ဘာကိုဒုက္ခသစ္စာခေါ်တယ်။အနိစ္စံဆုံးဓမ္မစကြာသုတ်တာဘုရားဟောထားတာရှိပါတယ်။သံခိတေနပိစုပါဒနဲ့ခန္ဓာဒုက္ခအကျဉ်းချုပ်အားမဲ့အကျဉ်းချုပ်အားဖြင့်ပြောမယ်ဆိုလို့ချင်းဥပါဒနဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာ။ဥပါဒနဲ့ခန္ဓာ၅ပါးကဘာလဲ။ရူပပါဒနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာသိညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝိညာဉ်ုပါဒနဲ့ခန္ဓာခန္ဓာ၅ပါး။ဘာကိုရူပပါဒနဲ့ခန္ဓာခေါ်လဲ ဘုရားရှင်ကိုယ်တော်ရင်ရှင်းထားတဲ့စကားလုံးဘုရားရှင်ကိုယ်တော်ရင်ဟောထားတဲ့စကားဘုရားရှင်ကိုယ်တော်ရင်ရှင်းထားတဲ့စကားအတိအကျရှိနော်ဟောခန္ဓာဝဂ္ဂတန်ရုပ်ပါဠိတော်မှာဘုရားရှင်ကဒီခန္ဓာနဲ့ဥပါဒကတ္တနဲ့ခန္ဓာ၅ပါးကိုအတိအကျရှင်းထားပါတယ်ဘာကိုရုပ်ဥပါဒနဲ့ခန္ဓာခေါ်လဲလို့မေးရင်ယံကိစီရူပအတိဒါနာကတ္တပိစုကဏ္ဏဣဇ္ဇဓမ္မပိဓမ္မဩဒရိကံဝါသုခုမံဝါဒီနဝပဏိတဝါယံဒုရေတန္တိကေဝါသာသောဥပါဒာနိယအယံဟုတ်သည့်ရူပဥပါဒာနှင့်ခန္ဓာအတိယုံ28ပါပိစုကံယုံ28ပါအနာကယုံ28ပါဣဇ္ဇဒယုံ28ပါဗိဓယုံ28ပါဟောလာရိကလို့ခေါ်ဆိုရတဲ့ယုံရင်ကြမ်းတဲ့ယုတ်12ပါသူကုမခေါ်တဲ့ပင်မင်းနုညာနဲ့ယုတ်16ပါဒီနခေါ်တဲ့ယုတ်ညာနဲ့ယုတ်တရားပဏိတခေါ်တဲ့မုံမြတ်တဲ့ယုတ်တရားဒုရခေါ်တဲ့အသိဉာဏ်နဲ့ဝေးတဲ့ယုတ်တရားတဏှိကခေါ်တဲ့အသိဉာဏ်နဲ့ပြီးတဲ့ယုတ်တရားကောင်းလိုက်တော့12မျိုးသောအချင်းအချင်းပြီးနေတဲ့ယုတ်တရားအလုံးကိုထိုယုတ်တရားတွေသည်သာသဝအာသောတရားတွေရဲ့အာယုယုယနေမြဲအတွင်းမှာတည်ရှိနေမယ်ဥပါဒဏိယတဏှာဒိဋ္ဌိဥဇုံနေတဲ့ဥပါဒံတရားတို့ရဲ့ငါငါဟာလို့ဆိုယုယနေမြဲအတွင်းမှာတည်ရှိနေကြမယ်ဆိုလို့ရှိရင်တော့ထိုရူပထိုရူပခန္ဓာကိုရူပဘာရဏခန္ဓာခေါ်တယ်ဆိုပြီးရှင်းထားတယ်ဒီတော့တဏှာဒိဋ္ဌိနဲ့ငါငါဟာလို့လှမ်းဆွဲနေတဲ့ဒီသားကငါသားဒီသမီးကငါသမီးဒီဇနီးကငါဇနီးဒီပစ္စည်းကငါပစ္စည်းစသဖြင့်ဒီလိုငါဟာငါဟာစသဖြင့်ဆွဲယူရနေပြီးအတွင်းမှာတည်ရှိနေတဲ့ယုတ်တရားအစုကိုဘယ်လိုယုတ်တရားလဲတစ်ဆက်တစ်မျိုးသောအချင်းအချင်းတည်နေတဲ့ယုတ်တရားအစုကိုရုပ်ဘုရားနဲ့ခန္ဓာခေါ်တယ်ဆိုရှင်းထားတယ်အလားတူပဲတစ်ဆက်တစ်မျိုးသောအချင်းအချင်းတည်နေတဲ့ဝေဒနာအစုကိုဝေဒနာဘုရားနဲ့ခန္ဓာ12မျိုးသောအချင်းဖြင့်ဒီနေ့တဲ့တင်ညာစုဘုံကိုမှတ်သားမှုတင်ညာစုဘုံကိုဒီညဘာနဲ့ခန္ဓာ12မျိုးသောအချင်းဖြင့်ဒီနေ့တဲ့စေတနာဥဆောင်နေတဲ့စေတသိက်သင်္ခါရတရားစုအလုံး50ရှိပါတယ်အဲ့ဒီတရားအစုကိုသင်္ခါရုသင်္ခါရုဘာနဲ့ခန္ဓာမျက်စိနာနာထရားကိုနှလုံးခေါ်တဲ့6ဌာနကိုပြီးပြည့်နေတဲ့ဝိညာဉ်နဲ့တက6ပါ12မျိုးသောအချင်းဖြင့်ဒီနေ့တဲ့အသိစိတ်ဝိညာဉ်အစုဘုံကိုဝိညာဉ်ဥပါဒနဲ့ခန္ဓာဆိုပြီးအသေးသေးခေါ်ဆိုကြောင့်ဘုရားရှင်ကအရှင်းထားတယ်။အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးဒီသစ္စာဒေသနာနည်းညဘာသစ္စာလဲဒုက္ခသစ္စာ။အဲ့ဒီဒုက္ခသစ္စာဖြစ်နေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုယောဂီပုဂ္ဂိုလ်တို့ဒီသိအောင်ကျင့်ရမယ်။အဲ့ဒီသိအောင်ကျင့်ရမယ်ကျင့်ခြင်းကိုကျွမ်းကျင်လိမ္မာဖို့လိုတယ်။ကျင့်ရမယ်ကျင့်ခြင်းကိုကြွန့်ကျင်မှုမရှိဘူးဒီဥပါဒနဲ့ခန္ဓာ၅ပါးသိပါမလားမသိဘူးဒီတော့ဒီကျင့်အောင်ကျင့်ရမယ်ကျင့်ခြင်းနေနဲ့ပတ်တယ်လို့ကြွန့်ကျင်အောင်တပည့်တော်ကဘယ်လိုလေ့လာရမလဲလို့မေးပြရမလို့ဘူးလားကျင့်ခြင်းနေဘယ်ပုံဘယ်ပန်းဘယ်နည်းနဲ့ကျင့်ရမယ်ဆိုတော့ဘုရားရှင်ကထိုးထိုးပါဠိတော်ဒေသနာတော်တွေမှာအဋ္ဌကျညွှန်ကြားထားပါတယ်သမာဓိဘိက္ခူဘဝေဒသမာဓိတော်ဘိက္ခူဘိက္ခူယထာဘုဒ္ဓံပ္ပသနာတိဟောစေတရာတဲ့သမာဓိထူထောင်ကြသမာဓိရှိနေတဲ့ပုဂ္ဂိုလ်သည်ဟုတ်တယ်မှာဆိုမဖို့မပြန်ကိုယ်ပဲပြန်ပြန်သိလာမယ်ဘာတွေသိမလဲရူပါဒသမုဒိသအဋ္ဌင်္ဂမေသဝေဒနာယသမုဒိသအဋ္ဌင်္ဂမေသတင်ညာယသမုဒိသအဋ္ဌင်္ဂမေသတင်္ခါရဏသမုဒိသအဋ္ဌင်္ဂမေသဝိညာဏသသမုဒိသအဋ္ဌင်္ဂမေသခုနကဥပါဒနဲ့ခန္ဓာ၅ပါးပဲယောဝေဒနာတင်ညာတင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကိုလည်းဟုတ်တယ်မှာဆိုသိမယ်ဒီခန္ဓာ၅ပါးတို့ကအကြောင်းတရားတွေအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေထိရှားဖြစ်ခြင်းကြောင့်ဒီခန္ဓာ၅ပါးထိရှားဖြစ်ပုံကိုလည်းဟုတ်တယ်မှန်စွာသိမယ်။အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေချုပ်ငြိမ်းသွားခြင်းကြောင့်ဒီခန္ဓာ၅ပါးတို့ချုပ်ငြိမ်းသွားပုံကိုလည်းဟုတ်တယ်မှန်စွာသိမယ်။အကြောင်းတရားတွေကဒီခန္ဓာ၅ပါးတို့ရဲ့ဖြစ်ပြင်းပြနေတဲ့အနိစ္စသဘောဖြစ်ခြင်းဖြစ်ခြင်းဖြင့်အနိစ္စခံရတဲ့ဒုက္ခသဘောမပြည့်စုံတဲ့အခြေခံအနှစ်သာရအဖြစ်ဒီနေ့တဲ့အခိုင်အမာအနှစ်သာရအတ္တမရှိတဲ့အနတ္တသဘောတူကိုလည်းဟုတ်တယ်မှဆိုအတိလာမယ်။အဲဒီလိုဟုတ်တယ်မှဆိုသည်ရဲ့အတွက်ဘာလုပ်ရမလဲပြောလို့ခင်ဗျာ။သမာဓိထူတော်မှာတဲ့ကျင့်စဉ်မယ်။ဒီခန္ဓာ၅ပါးကိုဟုတ်တယ်မှဆိုသည်ရဲ့အတွက်ကျင့်ရမယ်အကျင့်စဉ်ဒီဘာလုပ်ရမလဲ။သမာဓိထူတော်ဘယ်ခါမှဒီသမာဓိထူတော်မလဲ။ဒီလာဒီဟုသောမြေပေါ်မှာရပ်တည်ပြီးဒီသမာဓိကိုထူတော်မှာတခါကအရက်တော့ပြီဒီသမားကြီးကိုသူကထူထောင်နေလို့ရှိရင်ဒီသမားကြီးဖြစ်ပါမလားမဖြစ်တော့တခါကကာယကံဆောင်သိမှုမရှိဘူးဝစီကံဆောင်သိမှုမရှိဘူးမနောကံဆောင်သိမှုမရှိဘူးလှုပ်ကျင်တာတွေကာယကံကလည်းလှုပ်ထွက်လိုက်တယ်ပြောကျင်တာတွေဝစီကံကလည်းပြောထွက်လိုက်တယ်မနောကံကလည်းကြံ့ကျင်တာတွေကိုကြံ့ထွက်လိုက်တယ်ထိုပုဂ္ဂိုလ်သဏ္ဍာန်မှာကာယကံဆောင်သိမှုမရှိဝစီကံဆောင်သိမှုကလည်းမရှိ မနောကစောင့်ကြည့်မှုကလည်းမရှိတဲ့အတွက်ဒီဒုစိတ်တွေကဒီသမာဓိကိုအနှောက်အယှက်အကြီးကြီးပေးနေတယ်။ဒါကြောင့်ကာယကံစောင့်ကြည့်မှုဝစီကံစောင့်ကြည့်မှုမနောကံစောင့်ကြည့်မှုကိုပဲသီလလို့ခေါ်ပါတယ်။မနောကံစောင့်ကြည့်မှုကတော့အိန္ဒိယသမ္မတသီလထဲမှာအကျုံးဝင်ပါတယ်။ကာယကံစောင့်ကြည့်မှုဝစီကံစောင့်ကြည့်မှုကတော့ရိုးရိုးသီလထဲမှာအကျုံးဝင်တယ်။အိန္ဒိယသမ္မတသီလဆိုတာကလည်းဘာဝနာတစ်ခုခုနဲ့ကျင့်ပြီးလုံခြုံနိုင်တဲ့သွန်အားမရှိတော့သူကဘာဝနာကျင့်ခြင်းနဲ့ထင်အောင်ပြမှာရနိုင်တဲ့သီလတစ်မျိုးပဲ။ဒါကြောင့်ဒီကံကစင်ကြမှုဝစီကံစင်ကြမှုမနောကံစင်ကြမှုဆိုတဲ့သီလတည်းဟူသောမြေပေါ်မှာယက်တည်ပြီးတော့ဒီသမာဓိစခန်းကိုတည်နှံမှာဒီသမာဓိရှိလိုက်ရင်ခုနကဥပါဒဏ်နဲ့ခန္ဓာ၅ပါးလို့ခေါ်ဆိုအပ်တဲ့သမာဓိတိဉာဏ်ဖြင့်ဖြင့်ပေါက်သိရမယ်ဒုက္ခသစ္စာတရားကိုဟောတိုင်းမှဆိုသိလာပါလိမ့်မယ်လို့ဒီလိုဆရာဟောထားတယ်အဲ့ဒီဟောထားတဲ့ဒေသနာတော်ကြီးအရာမိမိကဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးကိုထိုးထင်းသိတဲ့သမ္မာဒိဋ္ဌိပညာလေးလိုချင်တယ်ဆိုလို့ချင်းဒီပညာရအောင်ကျင့်ရမယ်ကျင့်ခြင်းကကျင့်ခြင်းနေမှာကြွချင်းလိမ့်မှာဖို့ရှိဖို့မလိုဘူးလားလိုအပ်နေတယ်အဲ့ဒီကြွချင်းဖို့မရှိရင်တော့ဘာပြောတတ်တယ်ဩော်ဒီယုတ်ကလနံကလတွေကရှုလို့မရပါဘူးတာဝကတွေရဲ့အရာမဟုတ်ပါဘူးသမ္မာလာနေတဲ့ဒီယုတ်ကလနံကလယုတ်ပြဏံပြယုတ်၂၈ပါးဆိုတော့တာဝကတွေရှုလို့ရတာမဟုတ်ဘူးဒီစိတ်စိတ်တွေကတာဝကတွေရှုလို့ရတာမဟုတ်ဘူးကိုယ်နဲ့ဘာမှမဆိုင်ဘူးဘာဖြစ်လို့လဲဒါတော့အကြောင်းပြချက်ကဒီနန္တရားတွေကမျက်စိတွေနဲ့တရားတွေပဲအတွေ့မှာအချင်းကလေးသေးသေးမှသာဖြစ်ပြီးပြင်နေတာကိုယ်နဲ့ပဲဆိုင်နေတာကိုယ်ညာလိုက်လို့ရတဲ့အရာမဟုတ်ဘူး။ဟောသူတို့ကဒီလိုအကြောင်းပြတယ်။အဲ့ဒီအကြောင်းပြချက်ကသာဝေကျမ်းဂန်မှာအထင်ရှားရှိပါလားလို့ပြီးတော့မရှိဘူး။ဘာဖြစ်လို့သူတို့ပြောလဲ။သူတို့ညင့်လို့မရလို့ပြောတာ။သူတို့ညင့်မရတာနဲ့ပဲဒါနဲ့ဟန်ညင့်လို့မရပါဘူးဆိုပြီးတော့ဝါရဖြန့်ညတာပဲနော်။ဒါကြောင့်မိမိတို့ကဒီပညာစကံအရာပညာကျင့်စဉ်ကိုတက်လှမ်းခြင်းတဲ့ပုဂ္ဂိုလ်ပညာကျင့်စဉ်အရာထိုးထည့်သိရမယ်တရားတွေကိုသိခြင်းတဲ့ပုဂ္ဂိုလ်မျိုးဖြစ်ရင်တော့ဒီပညာကျင့်စဉ်နဲ့ကြောင့်ကျင့်လိမ္မာမှုရှိဖို့မလိုဘူးလားလိုအပ်တယ်အကျင့်မှာကြောင့်ကျင့်လိမ္မာပြီးတော့ဒီအကျင့်ကြောင့်ရနိုင်တဲ့အကျိုးတရားကိုကြောင့်ကျင့်မှုမရှိရင်ဒီအကျင့်ကိုရိုးသေးသေးလေးလေးဆန်းဆန်းနဲ့ကျင့်အောင်မလားမကျင့်တော့ဘူးဒါကြောင့်ဒီပညာကျင့်စဉ်ကိုကျင့်လိုက်ရင်ဘာအကျိုးရှိမလဲအကျိုးတရားတွေနဲ့ပတ်သက်ပြီးတော့ကြောင့်ကျင့်လိမ္မာမှုရှိဖို့လည်းမလိုဘူးလားလိုအပ်နေတယ်။ဒါကြောင့်ဒီသာသနာတော်မှာအဋ္ဌကုသလအနတ္ထကုသလအကျိုးစီးပွားရှိတဲ့လွန်မြတ်ရခြင်းနဲ့လိမ္မာမှုကြောင့်ကျင့်မှုရှိဖို့လည်းလိုတယ်။အနတ္ထကုသလအကျိုးမဲ့တဲ့လွန်မြတ်ရခြင်းနဲ့လည်းဒါဟာအကျိုးမဲ့တဲ့လွန်မြတ်ပဲလို့ကြောင့်ကျင့်လိမ္မာမှုရှိဖို့လိုအပ်နေတယ်။အဲ့ဒီအချက်နဲ့ပတ်သက်ပြီးသက္ကရာကအရှင်းထားတယ်။နံပါတ်1အနတ္ထကုသလအကျိုးမဲ့တဲ့လွန်မြတ်ရခြင်းနဲ့ပတ်သက်ပြီးကြောင့်ကျင့်လိမ္မာမှုရှိဖို့ကိုအထက်ကကသတိပေးထားတယ်။မဲလို့လေတထယောဣမသမိသာတနေပပိစိတဝနာအတ္တနာသမ္မာပယောစေတိတထထောအတ္တကုသလအနတ္တကုသလနှစ်မျိုးတို့တွင်ယောအကျင့်ပုဂ္ဂိုလ်သည်ဣမသမိသာတနေဤသာသနာတော်မြတ်တွင်နေပပိစိတဝသာသနာတော်သူသောဝင်ရောက်ရင်ရှင်ဟံပြုပြီးတဲ့နောက်အတ္တနာမိမိကိုယ်ကိုသမ္မာကောင်းမွန်မှန်ကန်စွာနာပယောစေတိသီလသမာဓိပညာသိခာသုံးရနဲ့အရှင်းဆက်မှုမပြုလုပ်ပေကောင်းစွာမိမိကိုယ်ကိုသီလကျင့်ခြင်းနဲ့ရှင်တွဲပြီးမထားဘူးသမာဓိကျင့်စဉ်နဲ့လည်းမိမိကိုယ်ကိုရှင်းတွဲပြီးမထားဘူး။ပညာကျင့်စဉ်နဲ့လည်းမိမိကိုယ်ကိုရှင်းတွဲပြီးတော့မထားတော့ဘူး။ပေါ့လို့ပဲစားပဲ။ဘုံကြီးဆိုတဲ့တစ်ခုမှမယုံသေးဘူး။သမာဓိဆိုတဲ့တစ်ချက်မှမထူတော့ဘူး။တရားဆိုတဲ့တစ်ချက်မှမထိုင်ဘူး။ပညာဆိုတဲ့လည်းဘာမှမမသိဘူး။သာသနာတော်မှာပေါ့လို့ပဲစားနဲ့မိမိကိုယ်ကိုစွန့်ပစ်ပြီးထားတယ်။ထားလိုက်တော့ဘာဖြစ်လဲ။ခန္ဓာသီလဟောတိခန္ဓာသီလကျိုးပေါက်တဲ့သီလရှိသည်ဟောဒီဖြစ်၏ကိုကျင့်သီလတွေရှိတဲ့တော့လေဟိုကကျိုးလိုက်အဓိကပေါက်လိုက်ဖြစ်တယ်ဧကဝိသတိဝိဒံအေတနနိဒာယဇိဝိတံကဗေတိဧကဝိသတိဝိဒံ20တမျိုးအပြားရှိသောအေတနံမအပ်သောရှင်မင်းချင်းကိုနိဒာယအဖိပြု၍ဇိဝိကံအတ္တမောချင်းကိုကဗေတိပြုလို၍နေပေ၏သာသနာတော်မှာတော့ဝင်ရောက်ပြီးရှင်ခံပြုတယ်ရှင်ဟန်တို့မပြုတ်တဲ့မပြုတ်တတ်တဲ့20မျိုးအပြည့်ရှိတဲ့အနေတနာလို့ခေါ်တဲ့မာသောပစ္စည်းလေးပါရှာမိခြင်းဆိုတဲ့လွန်ခဲ့ရက်တွေကိုအမိပြုပြီးတော့သာသနာတော်မှာအသက်မွေးဝမ်းကြောင်းတွေထူထောင်နေတယ်။အဲ့ဒါတွေကဘာတွေလဲ။ဘုဒ္ဓတာရှင်ပြောမယ်။နံပါတ်1ဝေလုဒ္ဒနာဝါပေ။တတိယဝါတစ်လုံးလုံးလိုချင်နေတယ်ဖေ။ယူတော့ယူတော့တကယ်ကြီးဘာဖြစ်လို့ပေးလဲ။ငပြောပြီးပေးလိုက်ရင်အုံးကြီးရမယ်ဆိုတာသူကညှို့လင်းချက်ရှိပြီးသား။ဒီကောင်ကဘာမှမပြောသေးပေးလိုက်လို့ဒီလူကအုံးလေးပြန်မပို့ဘူးဆိုရင်လည်းဒီလူပေးပါမလားမပေးပါဘူးဟုတ်တယ်မလားညှို့လင်းချက်ကလေးတစ်ခုကိုရှိပြီးပေးတဲ့လုပ်ငန်းမှာအဲဒါကကုန်းတဲ့လုပ်ငန်းမျိုးပဲနော်နောက်တစ်ခုပတ္တဒါနာတဲ့ ဒီကလေးဒီဒီဒီဒီကလေးဒီပြီးတယ်ပေါ့နော်နံပါတ်3ပုပ္ပဒါနပန်းပြီးတယ်ဘာဖြစ်လို့ပန်းပြီးလဲဟင်ဒီထဲပန်းပြီးမှုတဲ့ကစားကြီးတွေပါလိမ့်မယ်ထင်တယ်နော်ဘယ်လိုကစားကြီးတွေပန်းပြီးမှုကြလားဟင်မပေးဘူးခံတော်တယ်တော်တယ်ဟုတ်တယ်မဟုတ်လားခုံကြီးတွေတော့ပန်းပြီးတဲ့စင်းထဲမှာပါနေတယ်နော်ပန်းပြီးတယ်ပန်းကြိုက်တဲ့လူကိုပန်းပြီးတာပေါ့ဟုတ်တယ်မဟုတ်လားနောက်တစ်ခုဖလဌာနတိတိပိရိနံပါတ်ဘယ်လောက်ရောက်တော့လဲနံပါတ်4တိတိပိချင်းနောက်တစ်ခုဒန္တကထဒါနာရှိတယ်မှာအခုလိုသောဗုဒ္ဓံကြီးကခေမစားလေးဘူးတေသလေးတွေကတခုလောက်ပြီးသွားတက်ရတဲ့ခေဖြစ်တော့သွားတက်စီတခုလေးလာတောင်းလို့ချင်းယူသွားယူသွားတကမာကြီးဘုံမလေးလိုချင်တော့သာယူသွားတော့ဟုတ်တယ်မလားကြီးကြီးပြည့်ပြည့်နဲ့သိချပေးလိုက်နောက်တစ်ခုနံပါတ်ဘယ်လောက်ရောက်မလဲနံပါတ်6မူခောတကဒါနာမျက်နှာတည်ရပေးတယ်မျက်နှာတည်ဖို့ရည်လေးတွေနော်နံပါတ်9သီနာနာဒါနာတဲ့ရေချိုးကတဲ့မှုဂုခိတံဆက်ပြပေါ့ရှေ့တုန်းကတော့သူတို့ကတဲ့မှုတစ်မျိုးနဲ့ရေချိုးရပါတယ်အဲ့ဒီရေချိုးကတဲ့မှုလေးတွေပေးတယ်နော်စုံနာဒါနာတဲ့သီနာနာကတော့အတုံးခဲပါပဲစုံနာကအမှုတ်နော်ခုနသီနာနာကရေချိုးစရာကတဲ့မှုတ်အတုံးခဲလိုက်ပြီးလိုက်တယ်သီနာစုံနာကြတော့အမှုတ်ပြီးတယ်နော်မဋ္ဌိကဒါနမြင့်မြတ်ပြီးရှေ့တုန်းကတော့ဒီမြင့်မြတ်ကအင်းကြီးကိုလိမ့်ပြန်တဲ့သဘောနဲ့ရှိတတ်ပါတယ်အင်းကြီးကကလားတို့ရဲ့ရင်ကျဖို့အရာကလေးချင်းတော့မြင်းအင်းလေးတွေနဲ့နေကြတော့ပေါ့ကောင်းရိုးလေးတွေဝါးလေးတွေနဲ့ရက်ပြီးတော့အင်းကိုကားပြီးတော့ဒီအကအယံမမြင့်တဲ့ကလေးတွေလိမ့်ကြတယ်အောက်ကမြေကိုဖို့မြေအောင်ခင်းခင်းစီတဲ့ကဒီမြေပေါ်မှာမြေညက်ကလေးတွေလင်းပြန်ပြီးဂရင်လေးတွေချပြီးကြီးကြတာပဲအဲ့ဒီမြေညက်တွေပြီးတယ်နောက်တစ်ခုကတော့စာတုသမြတ်တာတဲ့ဇကံစာတုသမြတ်တာဇကံမှန်ပြောတာပဲနော်စာတုသမြတ်တာဇကမမှန်ပြောတာကတော့ဦးဇင်းတို့အပြိဋ္ဌာရောက်လာတဲ့အချိန်ကမှမူသားလေးဖက်ပြီးတော့ဇကပြောတဲ့ပုံစံပဲနောက်တစ်ခုလည်းပုံစံတူပဲမုတ်ကတူပြတာဘယ်တော့ဟင်းလို့အလတ်တူတဲ့ဇကမျိုးပြောတယ်ဘယ်တော့ဟင်းနဲ့အလတ်တူတဲ့ဇကဘယ်လိုသဘောပေါက်ဘယ်တော့ဟင်းများဟန်ချက်လိုက်လို့ရှိရင်မနှက်ထန်လည်းပါတယ်နှက်ထန်လည်းပါတယ်အဲ့ဒီပုံစံအတိုင်းပဲဒီပုဂ္ဂိုလ်ကစကားပြောပြီဆိုလို့ရှိရင်သူပြောတဲ့စကားလုံးနဲ့မှမှားတာလည်းမှန်တယ်မှန်တာလည်းပါနေတယ်အရောရောအနှုံးနှုံးပြောတယ်ပါရိဗတ္တယတံအဲ့ဒါကတော့အခါစားလုပ်တာပဲအခါစားလုပ်တယ်ဆိုတော့အရှင်မြတ်ဓာတိလုပ်ပြီးဆိုမှလုပ်ပေးလိုက်တယ်အဲဒီကလေးလေးဖြီးလိုက်ပို့လိုက်ပေါ့ဟိုကလေးလေးခေါ်ထားလိုက်ဆိုမှခေါ်ထားလိုက်တယ်ဒီကလေးလေးထိန်းထားလိုက်ဆိုမှထိန်းထားလိုက်တယ်အဲ့ဒီပုံစံပဲနော်နောက်တစ်ခုရှင်ကဝေဒနိယအဲ့ဒါကတော့တလုံးမြင့်ကောင်းချင်းနှောင်းခင်အခိုင်းစီခံနေရှင်ပြားရံကုန်ကြောက်ပြီးသံပုံတပြီးတော့မှခိစ္စရိကတိတ်များနေတယ်။ဟာရှင်ပြားဒွေကြောက်ပြီးသံပုံတပြီးတော့မှခိစ္စရိကတိတ်များနေတယ်။အဲသူများခိုင်းတာကိုတလုံးမြင့်ကောင်းချင်းနှောင်းခင်တက္ကရမတွေခိုင်းနေတာကိုဆောင်ရွက်ပေးနေတယ်။နောက်တစ်ခုဝဇ္ဇကံမစိတ်ကုတယ်။နောက်တစ်ခုဒုဒ္ဒကံမတမန်လုပ်တယ်အဲ့ဒီတမန်ကတော့အောင်တမန်နေတဲ့ပါပါတယ်အောင်ကပိတဲ့တမန်လုပ်ငန်းတွေလည်းအလုံးပါတယ်နော်ဝိရိဏသမဏစေခိုင်းတာကိုအကုန်လုံးပြုလုပ်ပေးတယ်နောက်တစ်ခုဝိညာပတိဝိညာဒါနုပဒါနံဆွမ်းတုပ်ပေးတယ်ခုနကငပြောတိပေးလိုက်ရင်အုံအုံတိရမယ်ဆိုတော့ညှိုးနှင်းချက်ဖြစ်ဟုတ်တယ်မလားတန်ဆရာတော်ဆရာလေးသူ့ပို့ပေးလိုက်သူ့ဒီကကိုယ်လာပို့ပေးလိုက်ကိုယ်ကသူ့ပြန်ပို့ပေးလိုက်ဒီပုံစံနဲ့ဒီကရမတွေနဲ့ဆက်ဆံတယ်ကျောင်းဒီကရမတွေလာပြီးဆိုရင်ဘာလုပ်တယ်ကော်ဖီတိုက်ပြီးရတဲ့နဲ့လက်ခရီးတိုက်ရတဲ့နဲ့ဖြာခင်းပြီးရတဲ့နဲ့အခန်းရတဲ့နဲ့ဂျူးမူရတဲ့နဲ့ဒီပုံစံမျိုးအဲဒီပုံစံမျိုးလုပ်ပြီးတော့သာသနာတော်မှာသူကစီးပွားရှာတယ်ခေါ်တယ်ဒီလိုလုပ်လိုက်ရင်ဒီဃာဓမ္မကကြီးညိုပြီးတော့လှုပ်လိုက်မယ်တန်းလိုက်မယ်ဆိုတော့ညှိုးလင်းခြင်းနဲ့ဘုကပြုလုပ်နေတာဖြစ်တော့လှုပ်ခဲ့တန်းခဲ့လို့ရှိရင်အဲဒီပစ္စည်းများကိုသာသနာတော်ကမှားဖို့တတ်မှတ်ထားပါတယ်နော်နောက်တစ်ခုကတော့ဝိသုဝိဇ္ဇံမြေယာအတက်နဲ့အတက်မွေးတယ်မြေအတက်နဲ့တမွေးလို့ဆိုတာဒီနေ့အိမ်ဆောက်ရှင်တွေပြာမြေကလေးဝေးပြပါဦးဒီပုံစံမျိုးပဲနော်နောက်တော့နှက်ခတ်ဝိဇ္ဇာနှက်ခတ်နဲ့ပတ်သက်လို့အတက်မွေးတယ်ဒီနေ့နှက်ခတ်ကကောင်းတယ်ခီးသွားလို့ရမယ်ဒ ဒီနှစ်ခန့်နဲ့ရှင်းနေတယ်မကောင်းသေးဘူးအလုပ်မလုပ်နဲ့ဦးနှစ်ခန့်ကျမှခင်းသွားရင်နှစ်ခန့်သုံးတယ်တစ်ခန့်ကျတော့နှစ်ခန့်ကမကောင်းသေးဘူးမသွားနဲ့ဦးဆက်နေချင်းနှစ်ခန့်နဲ့ပတ်သက်လို့အတ္တမွေးဝမ်းကြောင်းထူထောင်တယ်နောက်တစ်ခုကတော့အင်္ဂဝိဇ္ဇာတဲ့အင်္ဂဝိဇ္ဇာအတ္တဆိုတာကတော့နည်းနည်းလေးသိတဲ့ပုဂ္ဂိုလ်များကြပါတယ်နော်အင်္ဂါကြီးငယ်တွေရဲ့အစဉ်ပိုင်းအနေထားကိုကြည့်ပြီးတော့ဘယ်လိုဟောတဲ့ပုံစံလဲဟုတ်တယ်မဟုတ်လားအဲ့ဒီအတ္တအမျိုးမျိုးဖြင့်အတ္တမွေးတာအလုံးပေါင်းလိုက်တော့20နဲ့တခုအဲ့ဒီ21မျိုးသောနီးလမ်းဖြင့်တရားဒဂမတိနဲ့ဆက်ဆံပြီးတော့မှဒီတရားဒဂမတိကလှုပ်လှုပ်တန်းလို့ညတဲ့ပစ္စည်းအဲ့ဒီပစ္စည်းဒီအနေတနမအသောနီးဖြင့်တန်ခါတော့မှရှာဖွေရရှိတဲ့ပစ္စည်းလို့ခေါ်ပါတယ်ဒါလေးဦးဇင်းပြောနေတာကဦးဇင်းမှာရည်ရွယ်ချက်ရှိပါတယ်တရားဒဂမတိခေါင်းကြောင့်သွားလို့ရှိရင်ဒီလုပ်ငန်းမျိုးနဲ့လုပ်တဲ့အလုပ်မျိုးကိုမလုပ်သင့်ဘူးလို့ပါခွင့်ကြောင့်တော့ရင်ဖြတ်ခင်းပေးမှကြိုက်တယ်၊ကျွေးမှမွေးမှကြိုက်တယ်ဒီပုံစံမျိုးမဖြစ်သင့်ဘူး။မစမ်းသောမှုတော့မဆိုလိုဘူးနော်။ခွင့်ကြီးစမ်းလို့တော့ဘိုးတော်ခွင့်ကြီးကသူ့ဘက်သူစွန့်ထားခဲ့တယ်။ဒါဘိုးတော်စားဘာမှအသိမဖြစ်ဘူး။ကျောင်းထဲမှာခွင့်ကြီးတောင်းစားတဲ့ဒီပုံစံမျိုးတွေမလုပ်သင့်ဘူး။မလုပ်သင့်တဲ့အထက်မှာအကြောင်းတစ်ချက်ရှိပါတယ်။အကြောင်းတစ်ချက်ကတော့တိုင်းကပစ္စည်းဖြစ်ခဲ့ရင်ကိုယ်တည်းကပြဿနာတော်တော်လေးရှုပ်ထွေးတဲ့တစ်ချက်။တိုင်းကပစ္စည်းမဟုတ်ဘူးပုဂ္ဂလိကပစ္စည်းဖြစ်ခဲ့ရင်လည်းဒီကိုယ်တော်နဲ့ကိုယ်နဲ့ကုလတုတ္တကအနေနဲ့ဖြစ်သွားပြီ။ကုလတုတ္တကဆိုတာကတော့လူတကာဓမ္မဒီမှာရှိနေတဲ့သရဇင်သရမဏိကိုဖြည့်ဆည်းနေတဲ့လူငန်းရက်ကိုကုလတုတ္တကလို့ခေါ်တယ်။သရဇင်သရမဏိဆိုတာကတော့ယရဏသုံးတန်ကံကံရဲ့အကျိုးတရားတွေကိုယုံကြည်ပြီးယရဏသုံးပါးကိုကိုယ်ကိုယ်သိကြနေတာကသရဇင်သရမဏိပဲ။ဘုရားဂုံဂုံယုံကြည်လို့တရားဂုံဂုံယုံကြည်လို့သံဃဂုံဂုံယုံကြည်လို့နာရဏတို့ကိုယ်ကိုယ်သိကနေဒီတရားတရားမျိုးကိုမှန်ကန်တဲ့တရားစစ်မှန်တဲ့တရားတရားကိုခေါ်တယ်ကံကံရဲ့အကျိုးတရားတွေကိုယုံကြည်သက်ဝင်ပြီးတော့နာရဏတို့ကိုယ်ကိုယ်သိကနေရင်ဒီတရားတရားမျိုးကိုမှန်တယ်လို့ခေါ်တယ်အဲ့ဒီလိုမှန်မှန်ကန်ကန်နဲ့ကိုယ်ကိုယ်သိကနေတဲ့ပုဂ္ဂိုလ်တူကိုသိသိပြီးလိုက်ပန်းပြီးလိုက်သတိချင်းကုလတုတ္တကအနေနဲ့အမှုတွေလုပ်လိုက်တော့ဒီပုဂ္ဂိုလ်ကယရဏသုံးပါးတို့ရဲ့ဂုဏ်ကျေးဇူးကံကံရဲ့အကျိုးကိုဂုဏ်ကျေးဇူးတွေကိုယုံကြည်ပြီးကိုယ်ကိုယ်သိကတဲ့တရားမဟုတ်တော့ဘူးသိသိပေးလို့ပန်းပေးလို့ယုံကြည်ကိုယ်ပဲသိကတဲ့စိတ်ကူပေးလို့ယုံကြည်ကိုယ်ပဲသိကတဲ့ဘယ်ရင်ဟုတ်ပေးလို့ရရတဲ့တဲ့ချင်းလုပ်ပေးလို့ယုံကြည်ကိုယ်ပဲသိကတဲ့ပုံစံမျိုးပြောင်းသွားတယ်။ပြောင်းသွားတော့မူလမှန်ကန်နေတဲ့သရတရားကသိတန်ဖို့ရှိတယ်။မှန်နေတဲ့သရတရားကိုဖြည့်ပြီးပြီးတော့စိတ်ကူခြင်းပေးခြင်းဟောခြင်းသိသိပေးခြင်းပန်းပေးခြင်းအစီအပန်းခံခြင်းဆိုတဲ့ဒီလိုမရတဲ့ကြောင့်ဒီကိုယ်တော်ကိုကြီးညိုပါတယ်ဆိုတော့ဒီသရတရားကမှန်နေလား။မှန်တော့မူလမှန်နေတဲ့သရတရားပြတ်သွားတယ်။မှန်နေတဲ့တရားတရားကို